Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာစက်တင်ဘာလ23ရက်အင်္ဂါနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နှစ်လိုင်းနိုမီတာ51နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇော်ဝန်လိုင်းကဆောင်ရွက်ပေးတော့မှာပါ
အနည်းခတ်သိကြင်ကြပါစေ။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါ။ယူကရိန်းရဲ့ထိုးစစ်ကြောင့်ရုရှားတပ်တွေဖီယူဖီယက်ဆုတ်ခွာသွားခဲ့တာကိုအောင်ပွဲဖြစ်ကြေညာမဲ့အစားလာမယ့်တိုက်ပွဲတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားအမေရိကန်ခေါင်းဆောင်တွေကမျှော်မြင်စဉ်းစားနေကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားလူဝင်မှုကြီးကြပ်ရေးနဲ့တခြားပြဿနာတွေကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးပြည်ရောက်အောင်ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတနင်္လာနေ့ကမက္ကဆီကိုသမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ကွာဒူလူဘရစ်ဒီတိုင်းပြည်မှာကြီးဒုတိယမြောက်အဲလစ်ပက်ရဲ့နိုင်ငံတော်စာပနာကိုတက်ရောက်ဖို့မြန်မာ၊ရုရှားနဲ့ဘယ်လာရုစ်နိုင်ငံကကိုယ်စားလှယ်တွေကိုဂျီတိတ်ကဖိတ်ကြားတာမရှိဘူးလို့ဂျီတိတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတဲ့ကိုစော်ဝင်းနိုင
်ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကြေညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဒါကတော့ပြီးခဲ့တဲ့ကျွန်တော် 2021 ထဲကဖြစ်တဲ့အမှုပဲဖြစ်တယ်အဲ့တော့ဒီမှာကျွန်တော်တရားရုံးအကြံဉာဏ်ကတက်စနာဒီမှာကျွန်တော်ကိုပြည့်ကြပါလား
ထိုင်းနိုင်ငံကဆက်ရုံတွေကနေအလုပ်ဖြုတ်ခံရတဲ့မြန်မာအလုပ်သမားတွေရောကြီးရလိုက်တဲ့အကြောင်းကိုဥစွာနှဆင်ကြရပါမယ်အဲ့ဒီနောက်မှာတော့မြန်မာစီးပွားရေးပညာရှင်ဒေါက်တာဇော်ဦးနဲ့တွေ့ဆုံမေးမြန်းထားတဲ့မြန်မာစီးပွားရေးအခြေအနေတုံ့သက်ချက်ကိုနှဆင်ရမှာပါဒုတိယပိုင်းနိုင်ငံကမှာတော့မလေးရှားမှာဖမ်းဆီးခံထားကြတဲ့မြန်မာတွေတဲ့နေရပြန်လို့မရနိုင်တဲ့သူတွေပါနေတာနဲ့ရှမ်းပြည်မြောက်ပိုင်းကလက်ဖက်တောင်သူတွေအခက်ကြုံနေရတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့ 10 minutes စာသတင်းတို့တွေအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာ ISP မြန်မာရဲ့မြင်ကွင်းကျမတ်စုနဲ့ကဘာတလွားခီးသွွားအစီအစဉ်တွေကိုနားဆင်ကြရမှာပါဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ဒေါခင်မျိုးသက်တို့ကတင်ပြကြမှာပါခင်ဗျာ
ယူကရိန်းရဲ့ထိုးစစ်ကြောင့်ရုရှားတပ်တွေ PUPS ဆုတ်ခွာသွားခဲ့တာကိုအောင်ပွဲဖြစ်ကြေညာမဲ့အစားနာမည်တိုက်ပွဲတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားအမေရိကန်ခေါင်းဆောင်တွေကမျှော်မြင်စဉ်းစားနေကြပါတယ်စစ်ခေါင်းဆောင်တွေကလည်းယူကရိန်းကိုလက်နက်တွေပုံမူပံ့ပိုးရင်းနဲ့လက်ချင်းပေးရေးအစီအစဉ်တွေကိုချမှတ်နေကြပါတယ်ရုရှားကအခုလိုလက်လွတ်ဆုံးရှုံးလိုက်ရတဲ့အပေါ်ဘလို့တုံ့ပြန်မလဲဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်ရုရှားသမ္မတပူတင်မှာသုံးနိုင်တဲ့တပ်တွေနဲ့အရင်းမြစ်တွေရှိနေတာကိုအမေရိကန်စစ်ကောင်းဆောင်တွေကသိနေကြလို့ပါပဲ။လက်ရှိအဖွဲ့ငယ်လေးတွေနဲ့တိုက်ခတ်ရေးကိုအဓိကထားလေ့ကျင့်ပေးရကနေပုံပုံကြီးမားတဲ့ယူကရိန်းတပ်ဖွဲ့တွေကထိုးစစ်ဆင်ရေးကိုပြောင်းလဲလေ့ကျင့်ပေးဖို့စီစဉ်နေကြောင်းအမည်မဖော်လိုသူအမေရိကန်ထိပ်ပိုင်းတာဝန်ရှိသူတို့ကသတင်းထောက်တွေကိုကြေညာပါတယ်။အဒီတိုက်ပွဲနဲ့လျော်ညီတဲ့လက်နက်တွေအပြင် drone ထောက်လိုင်းရေးနဲ့တိုက်ခတ်ရေးလက်နက်တွေဝေဟင်ကာကွယ်ရေးလက်နက်နဲ့စနစ်တွေကိုအခုညီပေးရေးတွေလည်းစဉ်းစားနေတယ်လို့ဆိုပါတယ်အမေရိကန်ဟာယူကရိန်းကို HIMARS လို့အတူခေါ်တဲ့မြန်ဆန်ရွေတရားဒုံးမြစနစ်ပံ့ပိုးပေးခဲ့တဲ့ကထိထိရောက်ရောက်တိုက်ခိုက်နိုင်ခဲ့တယ်လို့အမေရိကန်ပူးတွက်စစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြီးခဲ့တဲ့ပတ်နောက်ပိုင်းကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်တကယ်လို့အနောက်နိုင်ငံတွေကယူကရိန်းကိုတင့်လျော်တဲ့လက်နက်တွေတက်ဆင်ပေးနိုင်မယ်ဆိုရင်ယူကရိန်းဟာရရှိတဲ့အောင်ပွဲတွေကိုဆက်ထိနိုင်မှာပါလို့2013ကနေ2016အထိနေတိုးတပ်ဖွဲ့တွေရဲ့တပ်မှုဖြစ်ဆောင်ရွက်ခဲ့တဲ့အမေရိကန်လီဒါအငိမ့်စားဗိုလ်ချုပ်ကြီးဖိလစ်ဘရစ်လော့ကပြောကြားပါတယ်ခင်ဗျာ
အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားမှာလူဝင်မှုကြီးကြပ်ရေးနဲ့တခြားပြဿနာတွေကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးပြေလျော့အောင်ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ဟာတနင်္လာနေ့ကမက္ကဆီကိုသမ္မတအန်ဒရီမန်နွေလ်လိုပက်စ်အိုဘရီဒိုနဲ့တွေ့ဆုံခဲ့ပါတယ်နေဆိုင်ရေးအမူအဝါဒတွေမှာအထင်အနာတရားရှိဖို့နဲ့တင်ဝင်လမ်းကြောင်းတွေကိုတိုးချဲ့ပြီးပောင်းဝင်အမေရိကတိုက်နိုင်ငံတွေချာပုံမှန်မရှိတဲ့ရွှေပြောင်းနေထိုင်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ရွှေပြောင်းနေထိုင်ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးနိုင်ငံခြားပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေဆွေးနွေးခဲ့ကြတယ်လို့လည်းပြောပါတယ်။နိုင်ငံစီးပွားရေးဆိုင်ရာအဆင့်မြင့်ကိုယ်စားလှယ်ရေးရဲ့ဆွေးနွေးပွဲကိုတက်ရောက်တဲ့ဝန်ကြီးဘလင်ကင်ရဲ့ဒီခီးစင်မှာတုံတရင်နဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဂျီနာရမွန်ဒိုနဲ့ကွန်ဒေးဆိုင်ရာဒုတိယကိုယ်စားလှယ်ဂျေမီဝိုက်တို့လည်းလိုက်ပါတော့တာပါ။မက္ကဆီကိုနိုင်ငံဟာအမေရိကန်ရဲ့ထိပ်တန်းကုန်သွယ်ဖက်၃နိုင်ငံတည်းကတနိုင်ငံဖြစ်ပြီးကိုဗစ်ကာယောဂါမတိုင်ခင်2020ကတော့အမေရိကန်ပြည်ပတင်ပို့မှုဒုတိယအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ မေရိကန်နိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအစုလိုက်မက္ကဆီကိုနယ်စပ်ကိုကြော့ဖြတ်ဝင်ရောက်လာမှုကတနနိုင်ငံချမ်းဆက်ဆံရေးကိုထိကြိုက်လာစေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ
်။ကွာလွန်တူရစ်တိမ်ပြည်မှကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်စာပနတ်ကိုတက်ရောက်ဖို့မြန်မာရုရှားနဲ့ဘယ်လာရုစ်နိုင်ငံကကိုယ်စားလှယ်တွေကိုပြည်တိမ်ကဖိတ်ကြားထားတာမရှိပါဘူးလို့ပြည်တိမ်နိုင်ငံဝင်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုကန့်ကွက်တဲ့အနေနဲ့ရုရှားနဲ့သူ့ရဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံကိုပြည်ထိုင်ကပိတ်ဆို့တိုက်ခိုက်ရေးယူမှုတွေချမှတ်ထားတယ်လို့အလားတူအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုလည်းပြည်ထိုင်အစိုးရကတိုက်ခတ်ပိတ်ဆို့ချမှတ်ထားတာပါ။စက်တင်ဘာလ19ရက်တနင်္လာနေ့မှာကျင်းပမဲ့ဗီယင်မာကြီးစေဇာပနအခမ်းအနားကိုတက်ရောက်ဖို့ပြည်ထိုင်နဲ့တန်တမာရေးဆက်ဆံရေးရှိတဲ့နိုင်ငံအများစုကအကြီးအကဲတွေကိုဖိတ်ကြားစာတွေပေးပို့ထားပြီးနိုင်ငံအသီးသီးကဂုံတီးရှိဧည့်သည်တော်တွေဟာရာချီတက်ရောက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တက်တော်96နှစ်ရှိပြီဖြစ်တဲ့နန်သက်ရှိဘီမာကြီးအဲလစ်ဇဘက်ဟာစက်တင်ဘာလ10ရက်နေ့ကစကော့တလန်ဘဲလ်မိုရယ်စံချိန်မှာကန့်ကွက်ခဲ့တာပါ။တနင်္ဂနွေနေ့ကဘီမာကြီးရုပ်ကလောက်ကိုအီဒင်ဘာမြို့စိန့်ဂျမ်းစ်ဘုရားကျောင်းကိုသက်ဆောင်ထားရှိပြီးဒီကနေ့စက်တင်ဘာ13ရက်နေ့မှာလန်ဒန်မြို့ဘတ်ကင်ဟမ်တန်းတော်နန်းတော်ကိုသက်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာ14ရက်နေ့မှာတော့သားတော်ဘင်ချားစ်ဦးဆောင်ပြီးပြင်းမာကြီးရုပ်ကလောက်ကိုဘိုင်ဂမ်နိုင်တော်အတင်ဝက်စ်မင်စတာဘုရားကျောင်းကိုပို့ဆောင်ဖို့စီစဉ်ထားပါတယ
်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လင်းနဲ့အသုံးပြုဖို့အတွက်စီစဉ်တာဟာကုကုကိုဖျက်ဆီးမှုဖြစ်လိမ့်မယ်လို့တောင်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။ကုကုကိုခုခံကာဝယ်ဖို့အတွက်နျူကလ িয়ার လင်းနဲ့ကိုလဲဦးမှုယူပြီးတော့အသုံးပြုနိုင်တယ်ဆိုပြီးမြောက်ကိုရီးယားပြည်သူ့ကွန်ဖရင့်ကနေဥပဒေပြုဆုံးဖြတ်ခဲ့ပြီးတောင်ကိုရီးယားဘက်ကလည်းအခုလိုတုံ့ပြန်လိုက်တာပါ။ဒီဥပဒေကြောင့်တောင်ကိုရီးယားနဲ့အမေရိကန်တို့ကြားပူးတွဲဆင်းရဲဆွမ်းမြင့်တက်မှုတွေပဲဖြစ်လာလိမ့်မယ်လို့တောင်ကိုရီးယားကပြောပါတယ်။ကိုရီးယားကျွန်းဆွယ်တင်းမာမှုတွေရှောင်နိုင်ဖို့အတွက်တောင်ကိုရီးယားဘက်ကမြောက်ကိုရီးယားပေါ်မှာပုံမှန်အားဖြင့်ဆိုင်ပြင်းပြင်းထန်ထန်ပြောလို့မရှိပါဘူး။အခုလိုတောင်ကိုရီးယားဘက်ကပြင်းပြင်းထန်ထန်သတိပေးလိုက်တဲ့အတွက်မြောက်ကိုရီးယားကိုဒေါသဖြစ်နိုင်စေတယ်လို့နိုင်ငံခြားပို့ပြီးရံမီလဲပွားလာနိုင်ပါတယ်။မြောက်ကိုရီးယားဘက်ကဒီဥပဒေတဲ့ဟာနျူကလ িয়ার လက်နက်နဲ့ပတ်သက်လို့အများပြည်သူကိုထုတ်ကြွားဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လူများပြားသေးသေးတဲ့လက်နဲ့ထုတ်လုပ်မှုတွေကိုဆန့်လွတ်မှာမဟုတ်ဘူးဆိုတာပြကျင်တာလည်းဖြစ်မယ်လို့တောင်ကိုရီးယားကာဝေးဌာနကထုတ်ပြန်ပါတယ်။ဒီဥပဒေတဲ့ကြောင့်မြောက်ကိုရီးယားအနေနဲ့ကမ္ဘာကြီးနဲ့ပို့ပြီးတော့အထူးကြံဖြစ်လာစေမယ်လို့လည်းတောင်ကိုရီးယားကာဝေးဌာနပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ချင်းချမှုကိုတံပြန်ဖို့ရာနျူကလ িয়ার လက်နက်ကိုဆန့်လွတ်မှာမဟုတ်တယ်လို့အမေရိကန်ဟာမြောက်ကိုရီးယားကာဝေးစနစ်ကိုအားနည်းစေပြီးတဖြည်းဖြည်းနဲ့အစိုးရပြုတ်ကြအောင်လုပ်နေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကပြီးခဲ့တဲ့အပတ်ကွန်ဂရက်အစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။
အံတဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။အင်္ဂါနေ့ညပဲ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကျဉ်းထောင်တွေအတွင်သိမ်းဆုံးသွားခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်စစ်တပ်နဲ့ရဲတပ်ဖွဲ့မှတာဝန်ရှိတဲ့အကြောင်းအဲ့ဒီလိုသိမ်းဆုံးမှုတွေကိုမတိကျိုးချွန်ပြုပြီးစုံစမ်းစစ်ဆေးတာအရေးယူတာမျိုးမရှိခဲ့တဲ့အကြောင်းလူခွင့်ရေးစောင့်ကြည့်လိမ့်လာရေးအဖွဲ့ HRW ကဒီနေ့ရက်စွဲနဲ့အစိုးရအခါစားထုတ်ပြန်လိုက်ပါတယ်။အကျဉ်းထောင်တွင်နှိပ်စက်ညှပ်ပန်းခံရပြီးစေကူတာခွင့်မရဘဲသိမ်းဆုံးသွားခဲ့သူ6ဦးရဲ့အကြောင်းကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအစိုးရအခါစားမှာထုတ်ပြန်ထားတာပါ။သိဆုံးသွားခဲ့သူ6ဦးထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်3ဦးပါဝင်ပါတယ်။ရန်ကုန်မင်းလေးနဲ့စကိုင်းဒေသအတွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြပြီးပြီးခဲ့တဲ့မေလနဲ့ကျွန်းလအတွင်းမှာသိဆုံးသွားခဲ့တာပါ။မိသားစုဝင်တွေ၊မျက်မြင်သက်သေတွေလိုအဝေးကနေဆက်သွယ်မေးမြန်းခဲ့တယ်လို့လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့ဗီဒီယိုဖိုင်5ဖိုင်နဲ့ဓာတ်ပုံ40ကျော်ကိုသုံးသပ်တင်ထုတ်ပြန်ခဲ့တာလို့ HRW အဖွဲ့ကပြောဆိုပါတယ်။အခုမှတ်တမ်းပြုစုထားသလောက်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကျဉ်းထောင်တွင်နှိပ်စက်ညှဉ်းပန်းခံရရေးတိုက်ဆုံသွားသူတွေရဲ့ကိုယ်စားအပေါ်ယံတွေ့ရသမျှသာဖြစ်တဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့သူတေသူလူဖြစ်တဲ့မန်နီမောင်ကပြောဆိုပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်းရင်းထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်တပ်အချုပ်ထောင်နဲ့ရဲစခန်းတွေမှာတိုက်ဆုံသွားခဲ့သူ83ဦးထက်မနည်းရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာချက်ကားထုတ်ပြန်တာလို့အမြဲတစေညှင်းဆိုလို့ရှိပါတယ
်။ကင်ဆာရောဂါနဲ့သေနှုန်းကိုအနည်းဆုံး50ရာခိုင်နှုန်းလျှော့ချမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့တနင်္လာနေ့ကပြောကြားပါတယ်။ဘော့စတန်မြို့ John F. Kennedy စာကြီးတိုင်မှာသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောကြားလိုက်တာပ
ါ The goal is to cut cancer death rates by at least 50% at least 50% in the next 25 years
ပန်းနိုင်ငံက cancer နဲ့တေနှုန်းကိုအနည်းဆုံး50ရာခိုင်နှုန်းလျှော့ချရေးပါနောက်25နှစ်အတွင်းမှာအနည်းဆုံး50ရာခိုင်နှုန်းဖြစ်ပါတယ်တေနှုန်းအချခံရတယ်လို့ခံစားရတဲ့ဖြစ်ကနေနာတာရှည်ရောဂါဖြစ်နေလူတွေအသက်ရှင်နေထိုင်နိုင်ရေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဒါကရေရိုရည်မှန်းချက်ဖြစ်ပြီးရေရှည်ရည်မှန်းချက်ကကင်ဆာရောဂါအမျိုးမျိုးကိုတချီတဲ့နဲ့အလုံးကုသနိုင်ရဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဇီဝနည်းပညာနဲ့ဇီဝထုတ်လုပ်ရေးနည်းပညာအားပေးအစီအစဉ်အမင့်ချက်ကိုလည်းသမ္မတကတနင်္လာနေ့မှာပဲလက်မှတ်ထိုးထုတ်ပြန်ခဲ့တာပါ။ဒီအစီအစဉ်ကကင်ဆာရောဂါကိုကုသနိုင်တဲ့ဆေးဝါးအသစ်တွေကိုအမေရိကန်နိုင်ငံထဲမှာပဲသူတည်တနာလို့ထုတ်လုပ်တာကိုအစိုးရကလည်းကူညီအားပေးမှာလည်းဖြစ်ပါတယ်။
ကလေးဘွားမှာအမေရိကန်နဲ့ဥရောပနိုင်ငံတွေကမိဘတွေရဲ့မွေးစားတာခံခဲ့ရတဲ့တောင်ကိုရီးယား280ကျော်ကသူတို့ကိုမွေးစားဖို့တင်ခဲ့တဲ့လျှောက်လာတွေကိုပြန်လည်စစ်စစ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။1989ခုနှစ်တွေအတွင်းကိုရီးယားတွေကိုနိုင်ငံခြားမိဘတွေကမွေးစားတာတစ်ချိန်လုံးများလာတာဖြစ်ပြီးဒီလိုမွေးစားဖို့လုပ်တဲ့နေရာမှာကလေးငယ်တွေနဲ့ပတ်သက်တဲ့မှတ်တမ်းတွေကိုဖျက်ဆီးမပြစ်အောင်ကာကွယ်ပေးဖို့နိုင်ငံခြားမိဘတွေရဲ့မွေးစားသားသမီးတွေကိုကိုယ်စားပြုတဲ့ဒိမ့်မအခြေဆိုင်အဖွဲ့ကဒီကနေ့အင်္ဂါနေ့မှာတပ်ပရယုံစုယုံကိုတောင်းဆိုလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအထူးသဖြင့်1980နဲ့80ခုနှစ်တွေမှာနိုင်ငံခြားကိုရောက်သွားတဲ့ကိုရီးယားမွေးစားကလေးငယ်ပေါင်း2000လောက်ရှိပါတယ်။အဓိကမွေးစားသူတွေကအမေရိကန်နဲ့ဥရောပနိုင်ငံတွေကဖြစ်ကြပါတယ်။အဲ့ဒီအချိန်ကတောင်ကိုရီးယားမှာစစ်ကောင်ဆောင်တွေအုပ်ချုပ်နေတာဖြစ်ပြီးအခုလိုမွေးစားတာကနိုင်ငံတွင်းစားသုံးသူဥယျာဉ်ရော့သွားနိုင်လို့လက်မထက်အလေးပဲကလေးရှိလာတဲ့မိခင်တွေရဲ့ပြဿနာကိုဖြေရှင်းပြတာဖြစ်မယ်လို့အနောက်နိုင်ငံတွေနဲ့ဆက်ဆိုင်နက်ရှာနိုင်မယ်ဒီလမ်းတစ်ခုဖြစ်သူတို့ကစ조사ခဲ့ကြပါတယ
်2022ခုနှစ်အတွက်အမေရိကန်ပြည်ထောင်စုမှာအကောင်းဆုံးရုပ်တံဇာတ်လမ်းဖန်တီးမှုအတွက်နှစ်ဆင့်ချင်းပါနေကြ AMA စုပွေးပွဲမှာတော့တောင်ကိုရီးယားက Squid Game ရုပ်တံဇာတ်လမ်းတွေကထူးထူးခြားခြားဆုရသွားပါတယ်အခုလိုဆုချင်းတဲ့ပွဲကိုဆိုးမြော်ရဘူတာရုံမှာကိုရီးယားတွေဝဲယုံကြည့်ရှုပြီးဝမ်းသာအားရအားပေးခဲ့ကြတာပါဒီရုပ်တံဇာတ်လမ်းတွေအတွက်မင်းသားအီဂျွန်ကျဲကအကောင်းဆုံးအမျိုးသားဇာတ်ဆောင်ဆုရတယ်လို့ဒါရိုက်တာဟွမ်ဂျုံဟောက်ကအကောင်းဆုံးဒါရိုက်တာဆုကိုရရှိခဲ့တာဖြစ်ပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ဒေါခင်မျိုးသက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပြပုချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးတော့ထိုင်းနိုင်ငံမှာအလုပ်ဖြုတ်ခံခဲ့ကြရတဲ့မြန်မာအလုပ်သမားတွေရော့ကြီးရကြတဲ့အကြောင်းကိုပြောပြချင်ပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလအတွင်းအလုပ်ဖြုတ်ခံခဲ့ရတဲ့ပထုံထန်းရီပြည်နယ်ရေတံဘူးဆက်ယုံကအလုပ်သမားတချို့နစ်နာကြေးအဖြစ်ဘတ်ငွေ6သိန်းပြန်လည်ရရှိခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလအတွင်းအလုပ်ဖြုတ်ခံခဲ့ရတဲ့မြန်မာအလုပ်သမားတွေတိတ်နေချီရှိပြီးအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားပြီးအမှုဖွင့်ခဲ့တဲ့ရေတံဘူးဆက်ယုံအလုပ်သမား29ဦးအတွက်နစ်နာကြေးပြန်ရခဲ့တာလို့မြန်မာရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်ထိုင်းခြေဆိုင်သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံပထုံထာနီပြည်နယ်အတွင်းကရေတံဘူးထုတ်လုပ်တဲ့ဆက်ယုံဟာကိုဗစ်ကပ်ဘေးကာလမှာလုပ်သားတွေရှော့ချတဲ့အနေနဲ့မြန်မာအလုပ်သမားတွေကိုအလုပ်ကနေထုတ်ပယ်ခဲ့တာပါအဲ့ဒီကာလမှာအလုပ်သမားတွေကအလုပ်ရှင်နဲ့ဆွေးနွေးခွင့်ရဖို့အတွက်တင်ပြခဲ့ပေမဲ့အလုပ်ရှင်ကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်ဒီနောက်အလုပ်ကနေထုတ်ပယ်ခံခဲ့ရတဲ့အလုပ်သမားတွေဟာအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တဲ့အခါမှာနစ်နာကြေးပေးဖို့ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကိုညင်းပယ်ပြီးအလုပ်ရှင်ကအယူခံဆက်တက်နေတဲ့အတွက်အချိန်နေကြာသွားခဲ့ပါတယ်စက်တင်ဘာလမှာတော့အလုပ်ရှင်နဲ့အလုပ်သမားညှိနှိုင်းဆွေးနွေးသဘောတူခဲ့ပြီးအလုပ်သမားတွေနစ်နာကြေးရရှိခဲ့တယ်ဆိုပြီးမြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်ဒါကတော့ပြီးခဲ့တဲ့ကျွန်တော်2021ထဲကဖြစ်တဲ့အမှုပဲဟုတ်ကဲ့အဲ့တော့အခုမှကျွန်တော်တရားရုံးအကြီးအကဲဆရာတက်တော့အခုမှကျွန်တော်ကိုပြီးခဲ့သွားတာပါနင်းနေကြလားဟုတ်လက်ဖြုတ်ကျင်းဆိုင်ကနင်းနေကြဟုတ်ကဲ့လက်သားတွေချော့လိုက်တဲ့ခါမှာကျွန်တော်ကအလုပ်ကိုအကြမ်းတက်တက်လုပ်ယူတတ်တဲ့ကြားပြန်ဖြေရတာပေါ့အဲ့တော့လက်ဖြုတ်ကျင်းဆိုင်ကနင်းနေကြပြန်ရတာဟုတ်ကဲ့အဲ19ရောက်ကိုဒင်းကြပေါ့
ထိုင်းနိုင်ငံအတွင်းမှာကိုဗစ်ကပ်ဘေးကာလမှာလုပ်ငန်းရှင်တွေကစီးပွားရေးအဆင်မပြေလို့အကြောင်းအမျိုးမျိုးနဲ့အလုပ်ထုတ်ပစ်တာတွေလည်းရှိပေမဲ့အလုပ်သမားတွေဘက်ကနင်းနာပြေးရဖို့တောင်းဆိုမှုတွေကတော့နေပါပါတယ်အကြောင်းမဲ့ထုတ်ပစ်တာကြောင့်နေနာကြီးပြန်ရဖို့လှုပ်ဆောင်ခဲ့တယ်လို့လည်းဥအောင်ကျော်ကဆိုပါတယ်
။ဒီလိုစူပါရီမကြည့်လေတာတို့အလုပ်ကမဆုံးဘူးမတိုးတက်တော့တာတို့လူကြီးငါပြလို့ချော့တာတို့ဒါမိလိုက်ကျွန်တော်ဥပဒေကကာကွယ်ပြည့်နေလို့ရှိတယ်။ဒါကြောင့်ကျွန်တော်ကအ ကြောင်းမသက်သက်အသိမရှိတဲ့လူတွေကကျွန်တော်နည်းနည်းစီပြန်တန်းလာတာပါ။ဟုတ်ကဲ့
စက်တင်ဘာလ13ရက်နေ့မှာပဲထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ထဲက electronic စက်ရုံကစက်ရုံလုပ်သားတရားဝင်ကျင်ကိုလည်းအလုတ်ကထုတ်ပြတာခံရပြီးအလုတ်ရှင်ကတော့လုတ်သက်တနှစ်အောင်လုတ်သားတွေကိုသာရွေးပြီးတော့ထုတ်ပယ်ခဲ့တယ်လို့လုတ်အားကလစာတလစာနှစ်နာကြီးပြေးပြီးဥပဒေနဲ့အညီထုတ်ခဲ့တယ်လို့လည်းဥအောင်ကျော်ကဆိုပါတယ်
။လုတ်သားစက်ရုံလုံးမှာဆိုင်းရောမြန်မာပေါ့အများကြီးတော့မြန်မာတွေပေါ့နော်။ဆိုင်းရောတော့အနည်းငယ်ပဲအားလုံး900ကျပ်ရှိတယ်။အဲ့ဒီမှာဒီလိုပနမကာလာဒီလိုမနဲ့ဆင်းမှာပဲအလုပ်ဝင်သွားတဲ့လူတမားတွေကိုနာမည်ရှင်းနေတဲ့သူကအယောက်ကြီးအကျိုးဖြုတ်လိုက်တာဖြုတ်လိုက်တော့သူအားလုံးတစ်နှစ်အောက်တည်းတစ်နှစ်အောက်တည်းဆိုရင်ခိုင်းဥပဒေမှာရေးကြတာဟိုလုတ်သက်လေးလားတစ်နှစ်အတွင်းအလုပ်တမားတုံးကိုအပြစ်မဲ့အလုပ်ထုတ်မယ်ဆိုလို့ရှိရင်ဂျပန်လက်ရှိနောက်ဆုံးရနေတဲ့လူအားကရဲ့ဂျပန်30ကအယောက်ပေးရမယ်လို့သူကကြောင်းကြတယ်ပြီးရင်ကျူတင်အကြောင်းမကြားဘဲနဲ့ဖြုတ်တဲ့တော့သူက15ရက်ဆက်ပေးရမယ်လို့ဥပဒေမှာရေးထားတယ်ဒါကြောင့်55ရက်ဆက်ဒီဒီမှာသူအလုပ်ဖြုတ်ကဒီနေ့ရတော့ဟုတ်ကဲ့
ကိုဗစ်ကပ်ဘေးကာလမှာစက်ရုံတွေအလုပ် site တွေကအလုပ်ဖြုတ်ခံရတဲ့မြန်မာအလုပ်သမားအများအပြားရှိပေမဲ့တိမ့်နေချီရှိနေတဲ့မြန်မာလုပ်သားတွေဟာနေရာရင်းကိုပြန်ခဲ့ကြတာကြောင့်နေနာကြီးလည်းမရထိုင်းနိုင်ငံကိုလည်းပြန်ဝင်ပြီးအလုပ်လုပ်လို့မရတဲ့အဖြစ်တွေကိုလည်းကြုံရတယ်လို့လည်းအလုပ်သမားတွေကပြောပြကြပါတယ်ရှင
်မအေးမှာတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးနဲ့ VOA တည်ထောင်တွေ့ဆုံမြင်ရန်ကန်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားငွေထိန်းချုပ်ရေးဗဟိုပိုင်ရဲ့ကြိုးပမ်းချက်တွေရွေချက်အတိုင်းမပေါက်တဲ့အပြင်နိုင်ငံခြားငွေရှာပေးနေတဲ့ပြည်ပရမြန်မာအလုပ်သမားတွေကိုအထိနာစေခဲ့တဲ့အာဏာချက်တွေရှိခဲ့တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကသုံးသပ်ပါတယ်မြန်မာနိုင်ငံစီးပွားရေးဟာတည်ရင်လင်ကာလို့မဟုတ်ဘဲအကျက်တဲတွေကြားကြံ့ကြံ့ခံရပ်တည်နိုင်တဲ့အခြေခံကောင်းတွေရှိနေသေးတယ်လို့ VOA နဲ့တည်ထောင်တွေ့ဆုံမြင်ရန်ကန်မှာပြောပါတယ် Center for Economics and Social Development CESD ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးကိုဦးသိန်းထိုက်ဦးကဘန်ကောက်မြို့မှာတွေ့ဆုံမြင်ရန်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးဇော်ဦးအခုလိုကျွန်တော်တို့ VOA အတွက်အချိန်ပေးပြီးတော့တွေ့ဆုံမြင်ရန်ခွင့်ပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းတွေ့ဆုံမြင်ရန်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
်
ကိုသိန်းထိုက်ဦ
းဟုတ်ကဲ့ဦးဇော်ဦးနဲ့မေးရမယ်ဆိုတော့အဓိကတော့မြန်မာနိုင်ငံလက်ရှိစီးပွားရေးအခြေအနေကိုပဲအဓိကမေးမယ်ဆိုပြီးတော့ကျွန်တော်စဉ်းစားထားပါတယ
်ဟုတ်ကဲ့
တည်တင်းတည်တိုက်တာတွေလည်းရှိမယ်လို့ယုံကြည်ပါတယ်အဓိကတော့အခုမြန်မာနိုင်ငံမှာစီးပွားရေးအချက်အသေးတွေပဲပေါင်းစုံဂျုံနေရတယ်ဆိုတော့ပညာရှင်တော်တော်များများအသိမှတ်ပြုပြောနေတဲ့အချိန်မှာအချိန်ထဲမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးဟာတီးလင်ငါနိုင်ငံလိုထိမ့်မနိုင်ရိမ့်ရိုက်သွားတဲ့အခြေအနေမျိုးတွေဖြစ်မလားဆိုတော့စိုးရိမ်မှုတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီမေးခွန်းနဲ့ပဲစတင်ပါမယ်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာတီးလင်ငါအခြေအနေမျိုးကိုကျော်ရတာမျိုးဖြစ်သွားနိုင်မှာပါ
ဟုတ်ကဲ့ဟိုအဲ့ကိစ္စကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီတီးလင်ငါမှာအခုဟိုစီးပွားရေးအကျတဲတွေမှာဖြစ်ခင်ကကြုံခဲ့ရတဲ့ဟိုပါပေါ့နော်ဒီရှုခင်းလေးတွေကျွန်တော်တို့နိုင်ငံမှာလည်းတွေ့နေရတာပေါ့ဥပမာအဖြစ်ဒီ73စီကိုတန်းစီနေကြရတာလေနောက်ပြီးကျွန်တော်တို့ဒီပကနေတင်သွင်းရတဲ့ဒီစား3စီဆိုလို့ဒီကိုဆိုရင်လည်းဒါလူလူကြားမှာဝေငှပြီးတော့ပေါ့နော်ဒီ Russian စနစ်နဲ့ဖြန့်ဖြူးပေးရတဲ့အနေအထားတွေတွေ့လာရတယ်နောက်ဒီကျွန်တော်တို့ဒီဆေးဝါးတွေပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီနိုင်ငံတွင်းမှာအသုံးပြုနေတဲ့ဆေးဝါးအများစုပါလေဒါပြည်ပအနေနဲ့တင်သွင်းရတဲ့ဒီဟိုသွင်းကုန်ပစ္စည်းတွေဖြစ်တဲ့အတွက်ကြောင့်ဒါတွေကလည်းရှားပါးလာတဲ့အနေအထားတွေတွေ့ရတယ်ဆိုတော့ဒီအခြေအနေပေါ်မှာလူတွေကတော့ဒါကျွန်တော်တို့ဒေသအတွင်းမှာဖြစ်သွားတဲ့တိရိလင်္ကာနဲ့တွေ့ရတဲ့ရှုခင်းတွေနဲ့ချိန်ပြီးတော့ပေါ့နော်ဟိုတိရိလင်္ကာလိုများဖြစ်လာမလားဆိုပြီးစိုးရိမ်စိတ်တွေရှိတယ်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကပြီးခဲ့တဲ့ကာလတွေကလေးကဒီကျွန်တော်ရှင်းပြနေတာရှိတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာသီရိလင်္ကာနဲ့မတူတဲ့ဒီရှိပွားရေးအခြေခံနေနဲ့ဒီရှိပွားရေးတည်ဆောက်မှုတွေကရှိထားတယ်ပေါ့နော်။အဲ့ဒါကဘာလဲဆိုတော့နံပါတ်1ကတော့ဒီလေယာကဏ္ဍပေါ့နော်။လေယာကဏ္ဍကသီရိလင်္ကာကကျွန်တော်တို့နဲ့ဆိုင်ရင်သူကလေယာနဲ့ဆက်မှုကဏ္ဍပေါ်မှာအခြေခံထားတဲ့ရှိပွားရေးဖို့ဖက်နဲ့သူကဝန်ဆောင်မှုပေးတဲ့ဒီလုပ်ငန်းတွေပေါ်မှာသူ့ရဲ့ GDP ကအများဆုံးတည်ဆောက်ထားတယ်။အဲဒီအတွက်ကြောင့်မို့ကျွန်တော်တို့ဒီကိုဗစ်ကာလရဲ့အဓိကခေရက်ကတော့ဒါဝန်ဆောင်မှုလုပ်ငန်းတော်တော်များများအထူးသဖြင့်ဒီနိုင်ငံခြားဒီခီးသွားသွားရေးလုပ်ငန်းတွေတော်တော်များများပြတ်သွားတယ်ပေါ့နော်။အဲတော့အဲ့ဒီဟာကြောင့်မို့လို့ဒါသူတို့ရဲ့စီးပွားရေးပြတ်သုံးမှုဟာပိုပြီးတော့ကျွန်တော်တို့ထက်ဒီပြင်းထန်တယ်လက်ဆိုင်တယ်။ဒါပေမဲ့ကျွန်တော်တို့စီမားတော့ဒီလေယာကဏ္ဍဟာကိုဗစ်ကာလအတွင်းမှာပိုပြီးတော့မှတိုးတက်တဲ့သဘောရှိတယ်နော်။အဲ့တော့ကျွန်တော်တို့အခုဆိုရင်တခါမှမဖြစ်ဘူးခဲ့တဲ့ဒီပဲမျိုးစုံကဏ္ဍဆိုရင်ဒါ US dollar 1 billion ကျော်တဲ့အထိပို့ကုန်ညှင့်တင်နိုင်ခဲ့တယ်။အဲ့ဒါက2020မှာကလေးကဖြစ်တယ်2021မှာလည်းဖြစ်တယ်အခု2022မှာလည်းအခုဆိုရင်အိန္ဒိယနိုင်ငံကအဝယ်လိုက်မယ်ဆိုတာဖြစ်တဲ့အတွက်ကြောင့်အကြီးကျယ်ပို့ပြီးတော့မှပို့လို့ရမယ့်နေထားမျိုးဖြစ်နေတယ်နော်အခုပြောင်းကန်တာဆိုရင်လည်းကျွန်တော်တို့အိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းကအမြောက်အများဝယ်တယ်အနည်းဆုံး1 billion နားလောက်ကိုကတ်လာတယ်အဲ့တော့ကျွန်တော်တို့1 billion ကိုကြော်မယ်ဆိုရင်ကျွန်တော်တို့လေယာကဏ္ဍဟာ1 billion ကြော်ဝင်ငွေရတဲ့အမေနှစ်မျိုးလောက်ရတယ်ရှင်တော့ဒါကျွန်တော်တို့ရဲ့မြမလေယာသမိုင်းကြောင်းမှာမတန်မအောင်မြင်နဲ့အောင်မြင်မှုလို့ပြောလို့ရတာပေါ့နော်အဲ့တော့အဲ့ဒါတွေကကျွန်တော်တို့ရဲ့စီးပွားရေးကိုစဉ့်ဉဏ်ခံနိုင်အောင်တောင်းခံထားနိုင်ခဲ့တယ်ပေါ့နော်နောက်ဒုတိယကတော့ကျွန်တော်ဒီဟိုပါပေါ့ဆက်မှုကဏ္ဍမှာဆိုရင်ကျွန်တော်တို့ရဲ့အထည်ချုပ်ကဏ္ဍအထည်ချုပ်ကဏ္ဍဟာအရင်တုန်းကလည်းတိပိလင်ကအထည်ချုပ်လုပ်တယ်ဒါပေမဲ့ကျွန်တော်တို့ကပို့ပြီးတော့ဟိုပါဖြစ်သွားတာကဒီကျွန်တော်တို့ရဲ့အထည်ကျုပ်ခါနိုင်ငံတကာဟိုပါပေါ့အရှေ့ရောအနောက်ရောအထူးသဖြင့်ဥရောပကိုပါအခြေတူတည်ပြီးတော့ပို့နိုင်တဲ့အဆင့်ထိအောင်မြင်သွားတယ်။ဘာကြောင့်လဲဆိုတော့2013မှာကျွန်တော်တို့ဥရောပကအရင်တုန်းကဒီစီးပွားပြည်တံခါသတ်မှတ်ချက်ထားတာကနေအခုရှော့ပေးလိုက်တယ်။ရှော့ပေးလိုက်တော့အဲ့ကနေစပြီးကျွန်တော်တို့လူဒီအလုံသမား9000လောက်ကနေလူသမားတသန်းကျော်ဖြစ်လာတယ်။ဒီပို့ကုန်ကလည်းအတော်ကြီးကိုမြင့်သွားတယ်။ညင်းတော့အဲ့ဒီဟာကကျွန်တော်တို့ကိုဗစ်ကာလထဲမှာလေကြံတဲ့နေရာတွေမှာဖျူဖျဲဖြစ်ပေမဲ့လေကျွန်တော်တို့ကဒီအထူးသဖြင့်ပေါ့နော်ကျွန်တော်တို့ရဲ့ဒီအနေဆုံးလောက်ခလာစာဟာအနေဆုံးပဲဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်ပြောနိုင်တော့အာရှတိုင်းမှာဈေးသက်သာဆုံးဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံကဆက်ပြီးတော့ပို့နိုင်နိုင်မယ်လေအဲ့ဒီကိစ္စကကောင်းတဲ့ကိစ္စတော့မဟုတ်ဘာကြောင့်လဲဆိုတော့အခုလောလောဆယ်မှာလူ့သမားတွေကလာစာနည်းနည်းလေးပဲရတယ်ကိုယ်စည်းနှုံးတွေကတက်တယ်ပြီးရင်ရှင်းပြောရင်ကျွန်တော်တို့ရဲ့ဒီဒေါ်လာဈေးကလည်းဟိုပါပေါ့နော်ကြက်ဈေးကလည်းအရန်ကျသွားတဲ့ခါကျတော့ရှင်းပြောရင်ငွေကိုရတာက4ဒေါ်လာလောက်နော်အနည်းဆုံးခချင်းဝင်4800ဆိုတဲ့အချိန်ဟာသူတို့က4ဒေါ်လာလောက်ရတယ်လို့ပြောလို့ရတယ်ဒါပေမဲ့အခုချိန်မှာသူတို့လာစားဟာ4800ဆိုရင်တော့မှအခုက1ဒေါ်လာခွဲတာတာလောက်ပဲဖြစ်နော်အဲ့တော့သူတို့ရဲ့ကျွန်တော်တို့ခေါ်တော့ real wages ပေါ့နော်သူတို့ရဲ့လာစားတွေကအရန်ကျသွားအဲ့တော့အဲ့ဒီဟာကအရင်နှစ်နှစ်အတွင်းမှာတော့လုံသမားတွေကစဉ့်စဉ့်ခံပြီးဆောင်ရွက်နိုင်ပြီမဲ့လေအခုကာလမှာတော့လုံနိုင်ပါမလားဆိုတာစိုးရင်ပေါ်တော့ကောင်းတယ်နောက်ဆုံးတစ်ချက်ကတော့ထိုင်းနိုင်ငံနဲ့အရေးကြီးဆုံးတစ်ချက်ကဒီရွှေပြောင်းလုံသမားတွေနောက်ရွှေပြောင်းလုံသမားကျွန်တော်တို့ထိုင်းနိုင်ငံမှာပြည်ရင်ဝင်ကနှစ်တန်းလောက်ရှိတယ်တရားမဝင်ကနောက်ထပ်တန်းတန်းခွဲလောက်ရှိတယ်အခုနောက်ဆုံးမှာဒီ2021-22အတွင်းမှာနောက်ထပ်ထွက်လာတာ5သိန်းလောက်ရှိတယ်လို့ပြောကြတော့4သန်းလောက်ရှိတယ်အဲ့လေးသားကလည်းပုံမှန်ပြန်ပြီးတော့လွှဲပို့ငွေတွေပို့ပေးနေကြတယ်အဲ့တို့ကြောင့်သူတို့ပို့ပေးတဲ့ငွေတွေဟာလည်းနိုင်ငံတော်ရဲ့ဗဏ္ဍာငွေလမ်းကြောင်းတွေကနေသွားတာမဟုတ်ဘဲနဲ့ဟွန်ဒီကနေတင်သွားတယ်ဆိုတော့ဒီမိသားစုတွေစီမှာအကုန်လုံးဒီငွေတွေဟာရှိနေကြတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ခေါ်တော့အခက်အခဲဖြစ်တဲ့အချိန်မှာကျေးလက်နေပြည်သူတွေနဲ့မိသားစုတွေအတွက်အကြီးမားဆုံး social safety net ပေါ့နော်ဒီလူမှုအကာအကွယ်ပေးနေတာကလွှဲပို့ငွေရပေးနေတာအဲ့တော့အဲ့3ချက်ဟာသီရိနေငါနဲ့မတူဘူးเนาะသီရိနေငါကကျွန်တော်တို့ထက်ဆိုးတာကလေယာကဏ္ဍအားပြရမယ့်အချိန်မှာသူကသွားပြီးလေယာကဏ္ဍမှာမလိုအပ်ဖဲနဲ့ organic layer ဆိုပြီးတော့မှားပြီးလုံးပြီเนาะနောက်တစ်ခုကသူတို့ကဒီအထည်ချုပ်ကိုအားပြရမယ့်အစားသူတို့ကအထည်ချုပ်တွေဟာဒါဟိုဟာတွေပဲပေါ့เนาะလူသမားတွေကိုကောင်းမွန်ဖြတ်တဲ့အလုပ်ပဲဆိုပြီးတော့အထည်ချုပ်ကဏ္ဍကိုသူကလစ်လူရှုပြီးတော့ရှင်းပြောရင်ဝန်ဆောင်မှုကဏ္ဍကိုပဲအားပေးခဲ့။နောက်ပြီးတော့သူတို့ကရှင်းပြောရရင်ကျွန်တော်တို့လိုမိုက်ခွင့်လုံးနိုင်လောက်အောင်မိုက်ခွင့်နေရာလေကူးလိုက်တန်းလိုက်နော်အိမ်ဦးနဲ့ကျမ်းပြင်ကျွန်တော်တို့ထိုင်းနဲ့မြန်မာလိုသွားနိုင်လာနိုင်တဲ့အနေအထားမျိုးမရှိဘူး။ဆိုတော့ကျွန်းနိုင်ငံဖြစ်။အဲ့တော့အဲ့3ချက်ကြောင့်မလို့ကျွန်တော်ကပြီးခဲ့တဲ့ထူလာစည်းဝေးမှာလည်းကျွန်တော်တင်ပြတာကဒါကျွန်တော်တို့နိုင်ငံရဲ့အညတရသူရဲကောင်းတယ်နော်။တန်း20လောက်ကတန်းကြောင်းဟိုကြံ့ကြံ့ခံပေးထားတဲ့ကြောင့်ကျွန်တော်တို့စီးပွားရေးကမပြိုလဲတာပါဒါကိုပြောခဲ့တယ
်ဟုတ်ကဲ့ကျွန်တော်ဖြတ်ပြီးတော့
ဟုတ်ကဲ့
ဒီနေရာမှာဥဆောင်တွေ့ပြသလိုဒီလင်္ကာနဲ့ကျွန်တော်တို့ဝယ်လွဲချက်တွေပေါ့နော်ဟုတ်ကဲ့တစ်ဖက်ကလည်းဒီစီးပွားရေးနဲ့ပတ်သက်လို့ခံမှန်းချက်တွေကိုသုံးသပ်တဲ့အခါမှာအခုကျွန်တော်တို့ရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့ရေးယူဖိတ်ဆို့မှုတွေ
ဟုတ်ကဲ့
နောက်ပြီးတော့ခုစေုပ်ချုပ်ရေးပေါ်လာပြီးတဲ့နောက်မှာတချို့ပြည်ပကုမ္ပဏီတွေထွက်သွားတဲ့ကိစ္စတွေဒီကိစ္စတွေကလည်းထည့်သွင်းစဉ်းစားမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်
ဒီအချက်တွေကရောစီးပွားရေးနဲ့ပတ်သက်လို့ ကျူတင်ခံမှန်းချက်ဒီပေါ်မှာရက်ခံမှု
ရှိတာပေါ့ခင်ဗျအဓိကတော့ကျွန်တော်တို့ရဲ့ဟိုပါပေါ့နော်အဲဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေထွက်သွားတဲ့ပြဿနာကအာတော်တော်ကြီးကျွန်တော်တို့အတွက်ကြီးမားတဲ့ခရက်ပေါ့နော်အဓိကတော့အရင်ရှိပြီးသားအထူးသဖြင့်အထယ်ကျုပ်တို့ဒီဟိုဟာတို့မှာတော့နော်အာလေယာကဏ္ဍနဲ့ဒီကျွန်တော်တို့ရဲ့ရေနံနဲ့သဘာဝတန်းငွေမှာတော့ရှိပြီးသားရင်းနှီးမြှုပ်နှံမှုတွေကဟိုထွက်သွားတာမျိုးမဖြစ်ပေမဲ့လေအထူးသဖြင့်ဒီအိမ်ချမ်းမြေတို့ဆောက်လုပ်ရေးလုပ်ငန်းတွေเนาะအထူးသဖြင့်ဝန်ဆောင်မှုလုပ်ငန်းတွေဟိုတယ်လုပ်ငန်းတွေမှာဆိုတော်တော်များများရပ်သွားတယ်ပေါ့เนาะအဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့မှာအဓိကနှိမ့်နာစေတာကတော့နိုင်ငံခြားငွေရရှိမှုပေါ့เนาะပြီးရင်လည်းကျွန်တော်တို့ရဲ့ဒီဟိုဟိုပါပေါ့နိုင်ငံတကာကစီးပွားပြည်တံခါသတ်မှတ်ချက်ကိုအရင်ကတော့ကြေကြေပြင်းပြင်းမလုပ်ဘူးဆိုပေမဲ့လည်းအထူးသဖြင့်အမေရိကန်ပြည်အောင်စုကနေလှုပ်ထားတဲ့ဒီကျွန်တော်တို့ဒေါ်လာ1ဘီလီယံလောက်เนาะအတစ်ဆုံနေတဲ့ပြဿနာဟာလေဒါကြီးမားတဲ့ပြဿနာပေါ့နော်အဲတော့ဒါတွေကြောင့်မလို့ကျွန်တော်တို့မှာအခက်အခဲဖြစ်လာတာကနိုင်ငံခြားငွေရရှိမှုဆိုတဲ့ဟာအခက်အခဲဖြစ်လာတယ်เนาะအဲတော့ပြဿနာကတော့နိုင်ငံခြားငွေကတော့ကျွန်တော်တို့ကရာမြဲတမ်းရနေတော့မယ်သို့တော်လည်းပဲအပိုလို့ပြောလို့ရတဲ့ဟိုပါပေါ့နိုင်ငံခြားအရင်တော့ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတို့နိုင်ငံတကာအကူအညီထောက်ပံ့တို့နောက်ပြီးတော့တခြားပေါ့နော်ကျွန်တော်တို့ဒီထပ်ပြီးတော့အသိရလာမယ်နော်အခွင့်အလမ်းတွေဆုံးရှုံးသွားတဲ့ပုံမှာပြည်ပလင်္ကာရဲ့အဓိကပြဿနာလည်းနိုင်ငံခြားငွေရရှိမှုခန်းချောက်သွားတဲ့ဟာနေစတယ်ဆိုတော့ဒါကိုကျွန်တော်တို့ရဲ့ဗဟိုဘဏ်ရဲ့နော်ဒီစီမံခန့်ခွဲမှုကဒီနေရာမှာတော့ကျွန်တော်ပုံမှန်လေးတင်ပြရရင်မှားသွားတယ်လွဲသွားတယ်လို့ပြောလို့ရတာပေါ့နော်
ဘိုးဘန်နဲ့ပတ်သက်လို့ပဲကျွန်တော်တပြည့်မိကွန်အမေကမှာဘိုးဘန်ကအခုဒီဒီပတ်မှာအလုပ်လုပ်တဲ့လူတွေရဲ့ဝင်ငွေတွေထိန်းချုပ်တာမျိုးနိုင်ငံခြားငွေထိန်းချုပ်ဖို့ဒီလတွေဒီလပိုင်းတွေအတွင်းမှာတော်တော်များများထုတ်ပြန်ပြီးတော့လုပ်တာတွေရှိပါတယ်ဒါပေမဲ့တကယ်တမ်းကျတော့အပြင်မှာကျွန်တော်တို့သတိထားမိသလောက်ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်ပဲပြောပြောကျွန်တော်ဒီတရားမဝင်ဈေးကွက်ပဲပြောပြောငွေလဲနှုန်းကဘိုဘန်ရဲ့ရှင်ညွန်းငွေလဲနှုန်းနဲ့အိတ်ကိုကွာနေတာမျိုးတွေသောက်တည်ထားမိပါတယ်အဲ့တော့ဒီငွေလဲနှုန်းကွာဟာချက်ကိုမထိမ့်မဲနဲ့အတင်းအကျပ်ထိန်းချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုမန်ဘိုဘန်ကုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မလားဆိုရယ်ဆွေးမှုတွေရှိပါတယ်
ဒီ2022ဧပြီလ3ရက်နေ့မှာဒီကမ္ဘာဟိုပါဘိုဟိုဘန်ကနေပြီးတော့ဗောနော်ကျွန်တော်တို့ရဲ့ဘိုဟိုဘန်ကနေထုတ်ပြန်လိုက်တဲ့အထူးသဖြင့်ကျွန်တော်တို့နိုင်ငံသားငွေလဲနှုန်းကိုသူတို့ကကန့်တတ်လိုက်တဲ့เนาะဟိုပါနှုံးတယ်အနေနဲ့သတ်မှတ်လိုက်တဲ့ပြဿနာ1850သတ်မှတ်လိုက်တဲ့ပြဿနာဟာတကယ်အကြီးမားဆုံးဒီရေတောင်းမြေပြဿနာကြီးဖြစ်လာတယ်ဗောနော်အဲ့ဒါကတော့ဒါအဓိကကတော့ကျွန်တော်တို့စေတနာကတော့ခုနပြောတဲ့ဒီနိုင်ငံသားငွေအာဝင်ရရှိမှုဒီနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်နော်ဒီငွေလွှဲနှုန်းနဲ့ကန့်တတ်လိုက်တယ်လို့ဟိုပြောလို့ရပါမယ်လေတကယ်သွားထိကြိုက်တာကကျွန်တော်တို့ဒီနိုင်ငံခြားငွေသုံးစွဲနေတဲ့ဒီသွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာသွားမတိပဲနဲ့နိုင်ငံခြားငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိတယ်အဲ့တော့လေယာကဏ္ဍကပို့ကုန်လုပ်ငန်းတွေအများကြီးသွားထိတယ်ဒါပြီးအထည်ချုပ်လုပ်ငန်းကပို့ကုန်လုပ်ငန်းတွေကိုသွားထိတယ်เนาะပြီးရင်ကျွန်တော်တို့ဒီတချို့ဒီဝင်လမ်းကြောင်းနေပို့ပေးနေတယ်ငွေပို့လုပ်ငန်းတွေကလည်းလုံးမရဖြစ်သွားတာเนาะဥမာဖြင့်အရင်တော့ဆိုရင်ကျွန်တော်တို့ true money လို့ပါလို့ဆိုရင်ပို့လို့ရတယ်ဒါပေမဲ့အခု1850နဲ့ကျတော့ဘယ်သူမှမပို့တော့เนาะအဲ့လိုတွေဖြစ်သွားတော့အဲ့ဘက်ကရှင်းပြောရင်တကယ်ဟိုပါပေါ့เนาะဈေးအတွက်နဲ့အတော်ကြီးလေးသွားတယ်ပေါ့เนา
ะ Center for Economic and Social Development CESD အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးပြောပြချက်တချို့ဖြစ်ပါတယ်ခင်ဗျာသူဦးဆောင်တဲ့ CESD အဖွဲ့ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကစီးပွားရေးအကြံပေးဦးမြင့်နာယကအဖြစ်ပါဝင်တဲ့တည်ကြလွတ်လပ်တဲ့ပညာရှင်အဖွဲ့ဖြစ်တယ်လို့လည်းပြောပါတယ်။ဒေါက်တာဇော်ဦးနဲ့မြန်မာစီးပွားရေးအခြေအနေတွေတွေ့ဆုံမေးမြန်းခံဒုတိယပိုင်းကိုလာမယ့်စနေနေ့အပတ်စဉ် TV Magazine အစီအစဉ်မှာကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ View American တန်ခါအင်္ဂါနေ့ညပိုင်းအစီအစဉ်တွေထုတ်လွှင့်နေပါလဲ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ချက်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါရဲ့။ ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ။တော်ရရှင်တို့ခုနဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့မလေးရှားမှာဖမ်းခံနေရတဲ့မြန်မာတွေတဲ့နေရာပြန်လို့ပို့လို့မရနိုင်တဲ့သူတွေပါဝင်နေတာနဲ့လက်ရှိမြန်မာပြည်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ရှမ်းပြည်မြောက်ပိုင်းကလက်ဖက်တောင်သူတွေအခက်ကြုံနေကြရတာစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့တမိနစ်စာသတင်းတို့တွေအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာ ISP မြန်မာရဲ့မြင်ငွေ့ကျန်မဆုနဲ့ကဘာတလောခီးသွားအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ပထမအဦးဆုံးတော့မလေးရှားရောက်မြန်မာတွေအဖမ်းခံနေရတဲ့သတင်းနဲ့စပါမယ်။မလေးရှားနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးထိန်းသိမ်းစခန်းထဲရောက်နေသူတွေကတချို့ကိုနေရပ်ပြန်ရေးအစီအစဉ်နဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်နေပါတယ်။မြန်မာနိုင်ငံသားဖြစ်ကြောင်းစစ်ဆေးအပြီးမြန်မာတန်ရုံရဲ့အစီအစဉ်နဲ့နေရပ်ကိုပြန်ပို့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုဖမ်းဆီးခံရသူတွေကမြန်မာနိုင်ငံပြန်မပို့သင့်ဘဲနိုင်ငံရေးရအကာအကွယ်ပေးသင့်သူတွေအများအပြားရှိနေတာကြောင့်သူတို့ကိုနေရပ်ပြန်မပို့ဖို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကမလေးရှားအစိုးရနဲ့ညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ကိုညင်းညာကတင်ပြပေးမှာပါခင်ဗျာ
။မလေးရှားနိုင်ငံထိန်းသိမ်းစခန်းမှာဖမ်းဆီးခံထားရတဲ့သူတွေထဲမှာတချို့ဟာနိုင်ငံရေးအရအကာအကွယ်ပေးသင့်သူတွေပါဝင်နေတာကြောင့်တချို့ကိုနေရပြန်မဖို့ရင်မလေးရှားအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့အရက်ဖက်အဖွဲ့တွေအချင်းချင်းတိုင်ပင်ဆွေးနွေးနေတဲ့ကြောင်းရခိုင်ဒုက္ခသည်များဗဟုရဲ့နာယကချုပ်ဦးဥတ္တရက VOA ကိုပြောပါရစေ။
တန်းတင်းမှာချင်းချင်းခံရပြီးတော့ဒီပြင်းမှုအပြည့်ပေါ်တော့သူတို့တချို့ကြလေပဲအမြန်မှန်နေရာမှာစီတင်လုပ်ခဲ့ပြီးတော့ဒီကိုလာတဲ့ကအော်ဂရာရှင်နဲ့ပါတော့တယ်ရေဖန်စီတင်နဲ့ပါတော့တယ်အများကြီးပါပဲအဲ့ဒါတွေတွေ့ရတယ်အဲ့တော့သူတစ်ပြက်တော့ဟိုကဖန်ပိုးလိုက်လို့အပြင်ဥစဉ်ရှိမှလာပြီးတော့တန်ရဲကလေးတွေရှိတယ်စီတင်ကလေးတွေလည်းပါတယ်အဲ့ဒါကိုတော့ဥစဉ်တော့ကနေပြီးတော့စဉ်းစားထားတာကဥစဉ်တော့အရေးကြီးတဲ့လူတွေတာဝန်ပုဂ္ဂိုလ်တွေဥစဉ်တော့ကအဲ့ဒီဒီနိုင်ငံတိုင်းရောင်းဝန်ကြီးရယ်ဒီပြည်ချင်းနဲ့ညှိရမယ်အထူးသဖြင့်ဒီကNGO ဖွင့်ရှိတယ်နောက်ပြီးတော့သူတို့နေရာလေအဲ့ဒီ NGO ဖွင့်ရှိမှာခေါင်းဆောင်တွေရှိတယ်အဲ့ဒီခေါင်းဆောင်တွေနဲ့တူတူဆွေးနွေးကြတာတွေရှိတယ်ဒီမှာဖြစ်စေဘာလို့ကြမလဲဒီအထူးသဖြင့်အရေးကြီးတဲ့လူတွေကိုမြန်မာပြည်သားပြန်မပို့ဖို့အတွက်သူတို့ကဘာလို့အသေးစိတ်ဆက်ရှိပြီးတော့သူတို့တွေအရေးကြီးတယ်ပို့ဖို့ပို့လိုက်လို့ရှိ
မလေးရှားရောက်လာပြီးအကြောင်းမျိုးမျိုးနဲ့ဖမ်းဆီးခံနေရတဲ့မြန်မာတွေဟာ3-4လအတွင်းမှာ3,000လောက်ရှိတယ်လို့မြန်မာအဖွဲ့အစည်းတွေကခန့်မှန်းပါတယ်အဲ့ဒီထဲမှာပြစ်ဒဏ်ကြခံရပြီးထိန်းသိမ်းစခန်းမှာရောက်နေသူတွေက400နဲ့500ကျားမှရှိတယ်လို့ဆရာတော်ဦးဥတ္တရကပြောပါတယ်။မလေးရှားမှာပြစ်ဒဏ်ကြခံခဲ့ရပြီးထိန်းသိမ်းစခန်းတွေမှာရောက်ရှိနေတဲ့သူတွေထဲက155ယောက်ဟာနေရပြန်ရေးအစီအစဉ်နဲ့ဩဂုတ်လ18ရက်နေ့ကမြန်မာနိုင်ငံကိုပြန်ရောက်ခဲ့ပါတယ်။အလားတူပဲစက်တင်ဘာလ1ရက်နေ့မှာနောက်ထပ်108ယောက်ကိုနေရပြန်ရေးအစီအစဉ်နဲ့ပြန်ပို့ခဲ့ပါတယ်။လက်ရှိမှာလည်းမလေးရှားနိုင်ငံအနှံ့ကထိန်းသိမ်းစခန်းတွေကမြန်မာနိုင်ငံသားတွေကိုနေရပ်ပြန်ပို့နိုင်ရေးအတွက်နိုင်ငံသားဖြစ်ကြောင်းအထောက်အထားတွေစီစစ်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာတန်ရုံးအလုံသမားအရာရှိတယောက်ကတော့ထိန်းသိမ်းစခန်းတွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားအများစုဟာမလေးရှားနိုင်ငံမှာနေထိုင်ခွင့်တက်တန်းကျော်လွန်နေထိုင်တဲ့သူတွေဖြစ်တယ်လို့ VOA ကပြောပါတယ
်။ဟုတ်ပါဘာသိဖြစ်သွားလဲ။ရှိရကြတော့ဒီမှာအိုတဲ့အစီအစဉ်ဆိုမြန်မာစုနေလောက်ပေါ့မြန်မာစုနေပါလမ်းမှာမိရလို့ပါတယ်။ရည်ရည်ရည်ပေါ့ဘယ်နဲ့ဘယ်နဲ့ပြန်ဒါပေမဲ့အဲ့လူတွေကဘယ်ရှိဘယ်ကလာအမီးရဲ့ဆိုတာမျိုးမရှိဘူ
းဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့စည်ရင်းအရဆိုရင်မလေးရှားနိုင်ငံမှာခိုလုံခွင့်အတွက်မှတ်ပုံတင်ထားတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာ38,000ကျော်ရှိပါတယ်35,000ကျော်ဟာရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးတော့ချင်းပြည်နယ်နဲ့တခြားပြည်နယ်တွေကတိုင်းရင်းသားတွေလည်းပါဝင်ပါတယ်နိုင်ငံရေးခိုလုံခွင့်တောင်းခံထားတဲ့သူတွေအများစုဟာရွှေပြောင်းလုံသားတွေအဖြစ်နဲ့မလေးရှားနိုင်ငံမှာအလုပ်လုပ်ကြတဲ့မလေးရှားနိုင်ငံမှာအလုပ်လုပ်ကြနေသူတွေဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းတင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ရှမ်းပြည်ဘက်ကလက်ဖက်တောင်သူတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာလက်ဖက်အယောင်ပုံမှန်ဈေးကွက်ရပ်ထားရတာနှစ်နှစ်လောက်ရှိလာတဲ့အတွက်လက်ဖက်ဆိုင်တောင်သူတွေအခက်ကြုံနေကြပါတယ်လက်ဖက်အထက်ကတင်ပို့နေတဲ့စကိုင်းတိုင်းစီကိုကိုဗစ်ကရောဂါအပါအဝင်ဆေးရည်နဲ့နိုင်ငံရေးအခြေအနေတွေကြောင့်တင်ပို့လို့မရပဲပုံမှန်ဈေးကွက်ကိုရပ်ထားရတာလို့လက်ဖက်အသင်းကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါခင်ဗျာ
ကိုဗစ်ကရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်နန်းစံကလက်ဖက်ဆိုလက်ဖက်ချောက်ခွဲတဲ့စက်ရုံတွေရပ်နာထားတာနှစ်နှစ်လောက်ရှိနေပါပြီလက်ဖက်အတိကစိုက်ပျိုးတဲ့နန်းစံဒေသမှာလက်ဖက်တွေကိုစက်ရုံစီတိုက်ရိုက်တင်သွင်းပြီးအဲဒီကနေတစ်ဆင့်အစိုးအချောက်တွေကိုမြန်မာပြည်အနှံ့တင်ပို့ကြတာပါစကိုင်းတိုင်းဘက်ကတော့နတ်ဆန် ဒေတာထွက်လက်ဖက်တွေအဓိကအားထားပြီးတင်ပို့ခဲ့တာလို့ပလောင်လက်ဖက်စိုက်ပျိုးထုတ်လုပ်ရောင်းချသူများအသင်းအတွင်ရေးမှုဦးစောညွန့်ကပြောပါတယ်
။ကိုဗစ်ဖြစ်တော့အရောင်းဝယ်လေးတွေပါသွားကြတယ်။အဲနောက်ပိုင်းကျတော့ကျွန်တော်တို့ကဒီနိုင်ငံရေးပြဿနာကြောင့်ကျွန်တော်တို့ပို့တာလဲစကိုင်းတိုင်းကလည်းအများဆုံးပို့တာလေ။စကိုင်းတိုင်းဖက်ချန်းကိုအများဆုံးပို့တော့ဒီနိုင်ငံရေးပြဿနာကြောင့်ကျွန်တော်တို့ကမထုတ်လုပ်နိုင်တော့ဘူးဒီလက်ဖက်တွေက။စကိုင်းအပြင်မြမပြီးအနှံ့တော့ပို့တယ်။ကျော်ပတိန်ပို့တယ်၊ရန်ကုန်ပို့တယ်၊အမန်လေးပို့တယ်၊ပခုတ်ကူတွေရောပို့တာပေါ့။အဲဒါပေမဲ့ကျွန်တော်တို့ဒီစက်ယုံကထွက်တဲ့လက်ဖက်ကြတော့ကျွန်တော်တို့ကစကိုင်းကိုကြတော့ကျွန်တော်တို့ကအများဆုံးတင်ပို့တာ။
ကယောင်းကနေနိုင်ငံရေးပဋိပက္ခတွေမတိုင်ခင်ကာလတုန်းကစကိုင်းတိုင်းစီတစ်နှစ်ကိုနန်းဆန်ဒေတာထွက်လက်ဖက်8000လောက်ပုံမှန်ရောင်းနိုင်ခဲ့ပါတယ်။ပုံမှန်ဈေးကွက်ကနေနိုင်ငံရေးအခြေအနေကြောင့်ဝယ်သူတွေမရှိတော့လို့စက်ယုံရနာထားရပြီးတောင်သူတွေလည်းအခက်တွေ့နေတယ်လို့ဦးစောညွန့်ကပြောပါတယ်
။အော်အများဆုံးကတော့တောင်သူတွေတော့အများဆုံးနေနာဆုံးရှုံးမှုဖြစ်တာပေါ့။ခါတိုင်းတုန်းကဆိုရင်ဥပမာကျွန်တော်တို့စက်ယုံမှာဆိုရင်တို့ကတွင်းဖို့လည်းအဆင်ပြေတယ်။နောက်ပြီးတော့ဒီပတ်စံအတွက်လည်းမခက်ခဲရအောင်လေ။အဲဒီအချိန်မှာကျတော့တခြားကုန်တယ်စီသူကပြန်သွားရတဲ့အတွက်ကြောင့်သူကဟောပေါ့ဒီကုန်တယ်တစ်တည်းနဲ့ပြန်ဆောင်ရတယ်။နောက်တော့ဈေးကွက်လည်းတဖြည်းဖြည်းကျလာတာပေါ့ဈေးကွက်လည်းနည်းတယ်အဲလိုအပ်တဲ့လောက်လည်းဈေးကမရဘူ
း။လက်ဖက်ဈေးကွက်ပုံမှန်ပြန်လည်ပတ်နိုင်ဖို့ကပြပဈေးကွက်ကိုလည်းချိတ်ဆက်ရှာဖွေဖို့လိုအပ်နေပြီလို့လက်ဖက်အသင်းကပြောပါတယ်။လက်ဖက်အတီးကထားစိုက်ပြိုးတဲ့ဒေသမှာဈေးကွက်အဆင်မပြေတော့လို့တောင်သူတွေဒုက္ခရောက်နေကြတဲ့အကြောင်းနန်းဆန်ဒေသခံလက်ဖက်ဆိုင်တောင်သူတို့အုပ်ဖြစ်တဲ့ဦးကျော်တန်းကလည်း VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်ကတော့ဒီမန္တလေးကနေမှဒီသခိုင်းတိုင်းမုံရွာဘက်ကအလွာပေါ့လက်ဖက်ဆူလက်ဖက်ချောက်ကဒီအဖြုံတော့များတာပေါ့လေအခုလိုဆိုကြတော့အဲ့ဘက်ကလည်းဒီနိုင်ငံကြီးဒီအခြေအနေကြောင့်ဒီနန်းတန်းဆက်တွေအခြေအနေကြောင့်ဆိုတော့ရင်လိုမတွင်ကြတော့တာပေါ့လေကျွန်တော်ဆိုဒီဟွာပေါ့အဆက်အသွယ်ရှိတဲ့လူလေးတွေနဲ့ဒီဟွာပေါ့ဒီတပတ်တနိုင်ဟိုပွဲစားလေးတွေကတော့ဟိုဘက်ဒီသူ့ရဲ့ဒီသူအဆက်အသွယ်လေးနဲ့သူပို့နေကြတာပေါ့လေဒီဘက်အနေထားကတော့အယောင်းဝယ်တော်နဲ့လည်းပြေးသွားတာပေါ့လေအရင်တော့ဒီမှာရှိတဲ့ဆက်ယုံနေလည်းပြေးပြီးတော့ဟိုအလုံးမဖြစ်ဘူးလေအဲနောက်တစ်ခါဒီမှာတကယ်တောင်သူတွေမှာလည်းဒီဝေးကြီးခက်ခဲတော့ဒီအယောင်းဝယ်ကဟိုအိတ်နေတာပေါ့လေအိတ်နေပြီးတော့ဒီမီးကြီးကျက်တဲတာပေါ့
လက်ဖက်ဆိုင်တောင်သူတွေဈေးကွက်အဆင်မပြေလို့ဝင်းငွေကျက်တဲနေချိန်မှာအခြေခံကုန်စည်နှုန်းတက်နေလို့စားတောက်ရေးလည်းအခက်တွေ့နေရပါတယ်အရင်ကစက်တအိတ်ကို3000ပေးရတာကနေအခု5000ထိပေးဝယ်နေရပြီးစားတုံးစီစည်နှုန်းတွေလည်းအရင်ကနဲ့စာရင်ဈေးအတော်တက်သွားပြီလို့ပြောပါတယ်နန်းစံဒေတာထွက်လက်ဖက်အတိကဈေးကွက်ဖြစ်တဲ့စကိုင်းတိုင်းမှာတော့စစ်ကောင်စီနဲ့ဒေတာခံကာကွယ်ရေးအဖွဲ့တွေရဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေတာရင်းစစ်ဆောင်သူဦးရေတစားထက်တစားတိုးလာနေသလိုစီးပွားရေးပုံမှန်လည်ပတ်နိုင်ဖို့ကလည်းခက်ခဲနေပါတယ်ရှင
်အလိမ့်မှာပြောပြပေးကြတာပါခင်ဗျအခုဆက်ပြီးတော့ဒီအပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်ကွယ်လွန်သွားတဲ့ဗြိတိရှဗြိမာကြီးအလီဇဘက်ကိုအောင်မေကုံပြုတဲ့အထိတ်မှကိတ်မုံလေးတွေကူကီမုံတွေကိုကိတ်တောင်းမုံဆိုင်ကရောင်းချပေးနေပါတယ်။ဥရောပမှာကျင်းပတဲ့မိဘုံမြန်ခီးရှည်ပြိုင်ပွဲမှာမိုင်ပေါင်း1000နီးပါးရောက်တဲ့တားဖအနိုင်ရသွားပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနစ်စာသတင်းတို့လေးတွေကိုမိုင်းအေးတန်တာကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျ။
ဘီမာကြီးဆုံးပါသွားတာကြောင့်နိုင်ငံတကာကဝန်ထဲမှုတဝန်တော်တွေပါကြဘီမာကြီးကိုအောက်မေ့ဂုဏ်ပြုမှုတွေပြုလုပ်နေကြတာမှာတောင်အာဖရိကနိုင်ငံကိတ်တောင်မြို့ကန်တွေလည်းပါဝင်ပါတယ်ဗြိတိသျှဘီမာကြီးကွယ်လွန်မှုဝန်ထဲချင်းအထိတ်မှန်ဖြစ်နေတောင်အာဖရိကနိုင်ငံကိတ်တောင်မြို့မှာပတိဖော့စ်ကိတ်မုတ်ချုံတုံးလေးတွေကပ်ကိတ်တွေကူကီမုတ်တွေရောင်းပေးနေတာပါဆုံးပါသွားတဲ့အလစ်ဇဘက်ဘီမာကြီးကိုဂုဏ်ပြုပြီးတော့ရှာလီစ်ဘေကရီမုတ်ဆိုင်ကဒီမုတ်လေးတွေဖန်တီးတာဖြစ်ပါတယ်ကပ်ကိတ်ကိမုံမှာဗြိတိန်နိုင်ငံရဲ့အလံ၊ယူနီယံကျက်အလံအယောင်၊အနီးအဖြူအပြာတို့နဲ့အမှတ်တရစာသားလေးတွေရေးထားပါတယ်။ဆိုင်ဘာရှင်အလက်ဇန်ဒရာမာဖီကအစားထိုးလို့မရတဲ့ဘီယမာကြီးအလစ်ဇဘက်ကိုဂုဏ်ပြုတာဖြစ်တယ်လို့ပြောပါတယ်။
Incredible woman and an incredible loss to this world.
ကိတ်တောင်မြို့တော်ခမ်းမကိုတော့ယူနီယံကျက်အလံအယောင်မီးလုံးတွေနဲ့မီးထွန်းညှိထားတာတွေ့နိုင်ပါတယ်။အဲ့နေရာကိုလာကြည့်ကြတဲ့ကိတ်တောင်မြို့ခင်တွေကတော့
And I'm so proud of what she did for the Commonwealth.
ကနတာဟာယနိုင်ငံများအတွက် ပြည်မကြီးလှုပ်ပေးခဲ့တာတွေကအခုလိုမျိုးဂုံပြူဆင်နွှဲမှုတွေနဲ့ထိုက်တန်ပါတယ်လို့ပြောကြပါတယ်ပြည်သစ်နိုင်ငံထုတ် Rafael တိုက်လေယာဉ်အပါအဝင်ပြင်သစ်စစ်လေယာဉ်တွေအင်ဒိုနီးရှားလေပိုင်တွေမှာတရုတ်ပြပြန်တန်းနေကြတာဖြစ်ပါတယ်ဂျာဖာနဲ့ဆူမာထရာကျွန်းကြားစန္ဒာရေလက်ကြားပေါ်မှာပြင်သစ် Rafael လေယာဉ်၃စီးကစီဖြည့်လေယာဉ်ကနေပြောဝေဟင်ထဲမှာစီဖြည့်တဲ့လုပ်ငန်းစဉ်ကိုတရုတ်ပြနေကြပါတယ
်It's a clear sign of our common willingness to work together in an unstable world.
အခုလိုမျိုးအင်ဒိုနီးရှားဝေဟင်မှာပြင်သစ်စစ်လေယာဉ်တွေတရုတ်ပြပြန်တန်းနိုင်တာကတင်းကျိမ်မှုရှိတဲ့ကမ္ဘာတစ်ခုရအောင်လို့နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ခြင်းနဲ့ဘုံသဘောထားကိုပြသနေပါတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာပြင်သစ်သံမကြီးကပြောပါတယ်။တနည်းနဲ့ကျင်းကျင်းပနေကြ Pitch Black 2022နိုင်ငံပေါင်းစုံစီရေးလေ့ကျင့်မှုဩစတြေးလျနိုင်ငံမှာပါဝင်ပြီးတော့ပြင်သစ်လေယာဉ်တွေပြန်လာမှအင်ဒိုနီးရှားနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။အင်ဒိုနီးရှားကပြင်သစ်စီကနေပြီးတော့စစ်လေယာဉ်6ဆင်းဝယ်ဖို့သဘောတူလက်မှတ်ရေးထိုးထားတာပါ။စုစုပေါင်း42ဆင်းဝယ်ဖို့သဘောတူထားပြီးတော့ A400 တဲယူပို့ဆောင်ရေးလေယာဉ်2ဆင်းကတော့ဝယ်ထားပြီးဖြစ်ပါတယ်။ဂျာမနီကအသားဖာကမ္ဘာတည်အရေးဆုံးမီးဝုန်းပြန်စီ65ကြိမ်မြောက်ဂေါ်ဒန်ဘန်နဲ့ပြိုင်ပွဲမှာအနိုင်ရသွားပါတယ်။သူကဆွစ်ဇာလန်ကနေဘူဂေးရီးယားနိုင်ငံပင်လယ်နက်ဒေသအထိမိုင်1000နီးပါးခန့်ကိုဒဏ်ငွေမီးဝုန်းပြန်စီသွားခဲ့ကြတဲ့ဝီလျံအိုင်မတ်စ်နဲ့ဘန်ဂျမင်အိုင်မတ်စ်တို့သားဖာပဲဖြစ်ပါတယ်။သူကဥရောပမှာကျင်းပတဲ့ဒဏ်ငွေလောင်စာသုံးမီးဝုန်းပြန်စီပြိုင်ပွဲမှာရှင်ပြိုင်ပြီးတော့အနိုင်ရခဲ့တာပါ။စက်တင်ဘာလ2ရက်နေ့မှာသူတို့ဆွစ်ဇာလန်ကစတင်ထွက်ခွာပြီးတော့မြင်းဖြောင်းအတိုင်းမိုင်ပေါင်း989မိုင်ပြန်တန်းခဲ့ပါတယ်။စက်တင်ဘာလ5ရက်နေ့မှာတော့သူတို့တူရကီနယ်စပ်နာကပင်လယ်နဲ့ကန်ယူရန်တနေရာဘူဂေးရီးယားနိုင်ငံထဲမှာဆင်းသက်ခဲ့တာပါ။ဒီခီးတွေအိုင်မတ်စ်တို့သာဖာဝေဟင်ထဲမှာ2ရက်နဲ့12နာရီစက္ကန့်20ကြာခဲ့ပါတယ်။သူတို့ကမီးဗုံးပြန်နဲ့ဂျာမနီ၊ဩစတြေးလျနယ်စပ်တစ်လျှောက်ကနေဖြတ်သွားပြီးတော့ဟန်ဂေရီ၊ဆာဗီးယား၊ရိုမေးနီးယားနဲ့ဘူဂေးရီးယားနိုင်ငံတို့ကိုဖြတ်ပြန်ခဲ့တာပါ။သူတို့နှစ်ဦးဟာဒီပြိုင်ပွဲမှာတားဖအနိုင်ရတဲ့ပထမဦးဆုံးအတွေ့အလဲဖြစ်ပါတယ်။ဒီပြိုင်ပွဲမှာ Kurt Frieden နဲ့ Pascal Wibrach တီဂါတို့နှစ်ဦးလည်း963မိုင်အကွာအဝေးကိုဖျက်ပြန်တန်းပြီးတော့ဒုတိယရရှိပါတယ်။အပြင်တိုင်ဖုန်မုန်တိုင်းနဲ့ရင်ဆိုင်ရပြီးတော့လူတချို့ပျောက်ဆုံးလူတချို့သေဆုံးသွားခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာမုန်တိုင်းထွက်သွားပြီးနိုင်ပေါင်းများစွာကြာပြီးချိန်မှာတော့လူနှယောက်ကိုကယ်ဆယ်နိုင်ခဲ့တာပါ။စက်တင်ဘာလ6ရက်နေ့ကတောင်ကိုရီးယားနိုင်ငံတောင်ပိုင်းမှာတိုက်သွားတဲ့မုန်တိုင်းကြောင့်ရေပြည့်သွားတဲ့မြေအောက်ကားပါကင်မှာပိတ်မိနေသူနှစ်ယောက်ကိုကယ်ထုတ်ဖို့သူတို့ခက်ခဲခဲခဲလုပ်ခဲ့ကြရတာပါ။ပိုဟန်မြို့မှာနေရင်တိုက်တန်းမြေအောက်ကားပါကင်ထဲကနေကားတွေရေမနစ်အောင်လို့သွားထုတ်ဖို့လုပ်တဲ့သူ10ဦးပျောက်ဆုံးသွားတာဖြစ်ပါတယ်။အဲ့ဒီထက်က2ဦးကိုကယ်ဆယ်ရေးသမားတွေ12နာရီအကြာညပိုင်းမှာကယ်တင်နိုင်ခဲ့ပါတယ်။သူတို့နှစ်ဦးစလုံးကားပါကင်ဝင်ပေါက်နားမှာရှိနေခဲ့ကြတာပါအသက်30ကျော်အမျိုးသားကကားပါကင်ဝင်ပေါက်နားပိုက်လုံးကြီးတွေကိုခိုတွဲနေခဲ့ပြီးတော့အသက်50ကျော်အမျိုးသမီးကတော့စောက်လို့ရေလုပ်ငန်းသုံးပုပ်ပြားကြီးတွေပေါ်တက်နေခဲ့ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာမိသက်စစ်သားနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်လူပေါင်း190ကျော်ပါဝင်ပြီးတော့ကယ်ဆယ်ရေးလုပ်သူတွေရှော့ရည်တွေမှာပျောက်ဆုံးနေတဲ့သူတွေကိုရှာပေမဲ့လည်းနှစ်ဦးပဲအသက်ရှင်ရခဲ့နိုင်ပြီးတော့ကျန်တဲ့6ဦးကတော့အလောင်းမဲရလိုက်ပါတယ်ဒီမြေအကားပါကင်မှာပိတ်မိနေသူကျန်သူတွေအလုံးသေဆုံးသွားတာပါ။တိုင်ဖုန်းမုန်တိုင်းကစက်တင်ဘာလ6ရက်နေ့မှာပြင်းအားတနာယီကမိုင်90ဝန်းကျင်နဲ့တောင်ကိုရီးယားနိုင်ငံတောင်ပိုင်းစက်မှုလုပ်ငန်းတွေအများပြားရှိတဲ့ဒေသကိုဝင်တိုက်သွားတာဖြစ်ပါတယ်။မုန်တိုင်းကြောင့်လူ20မကသေဆုံးပြီးတော့လူထောင်ပေါင်းများစွာလည်းသူတို့ရဲ့အိမ်တွေမှာနေလို့မရဘဲနဲ့ဘေးလွတ်ရာကိုရှောင်ရှားခဲ့ကြရပါတယ်။တရုတ်နိုင်ငံမှာလှုပ်သွားတဲ့တရုတ်ငလင်ကြောင့်ပိတ်မိနေတဲ့ရွာသားတွေကိုတော့ငလင်လှုပ်ပြီးတော့နောက်ရက်ပိုင်းစက်တင်ဘာလ6ရက်နေ့ကမြစ်တစ်ဖက်ကန်ကနေပြီးတော့ zip line နဲ့ကြိုတန်းတွဲလောင်းခိုးပြီးတော့ခဲထုတ်ခဲ့ရပါတယ်။ပြင်အား 6.8 ငလင်လှုပ်ပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေကိုနင်းညမှာဆောင်ရွက်နေကြတာကို CCTV ရုပ်သံမှာပြတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းတောတောင်ထူထပ်တဲ့ဒေသမှာစက်တင်ဘာလ5ရက်နေ့ကပြင်းထန်တဲ့ငလင်တစ်ခုလှုပ်သွားခဲ့ပြီးတဲ့နောက်အသက်ရှင်ကျန်ရတဲ့သူတွေကဲတင်နိုင်ရေးကိုအချိန်လုပြီးလုပ်ခဲ့ရပါတယ်။လမ်းပန်းပြတ်တောက်နေတဲ့နေရာတွေကလူတွေကိုလည်းရရနီးနဲ့ကဲတင်နိုင်မှုလှုပ်ဆောင်ခဲ့ကြရတာပါ။ ပြည်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကငရဲတွေကြောင့်တောင်တွေပြိုလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။စက်တင်ဘာလ9ရက်နေ့မှာအနက်9မိုင်ခွဲကိုဗဟုပြုတဲ့ပြင်းအားသုံးငရဲငယ်လေးလည်းထပ်ပြီးတော့လှုပ်သွားခဲ့တာပါ။အဲလိုမျိုးငရဲတွေလှုပ်တဲ့ချင်းဟိုင်တိဘက်ကုန်းမြစ်အရှိဘက်စီချွန်ပြည်နယ်မှာကပြည့်ရွေကြောတွေကြောင့်ငရဲမကြာခဏလှုပ်တက်ပါတယ်။အပြည့်ဆုံးငရဲဖြစ်တဲ့စီချွန်ပြည်နယ်မှာ2018ခုနှစ်ကပြင်းအား10နဲ့လှုပ်သွားခဲ့ပြီးတော့လူပေါင်း9000ဒီပါသေဆုံးခဲ့ရပါတယ်။
မေးတနာကြောတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်တရီသားဖြတ်ချခွင့်ကိုအမေရိကန်တရားရုံးချုပ်ကပဲဖြစ်ပြီးသက်ဆိုင်ရာပြည်နယ်တွေအလိုက်ဒီကိစ္စနဲ့ပတ်သက်လို့ဥပဒေသတ်မှတ်ပြဋ္ဌာန်းမှုခွင့်ပြုလိုက်အပြီးမှာတော့တရီသားဖြတ်ခြင်းလိုသူတွေအဖို့နိစ္စရာတခြားပြည်နယ်တွေကိုသွားကြရပါတယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ
နစ်ဆော့တုံးနေအရွယ်မော်နီကာအဘာဟတယောက်နောက်ထပ်ကိုဝန်လွယ်ထားပြီလို့သိချိန်မှာသူဟာဒီကိုဝန်ကိုဖျက်ချဖို့ဆုံးဖြတ်ခဲ့ပါတယ်အဘာတဟာဟာကလေး၃ယောက်မိခင်မှာ
The way they explain the procedure
ဘာတွေလုပ်မလဲဆိုတာသူတို့ရှင်းပြတဲ့ပုံရဆိုရင်အလွန်လွယ်ပါတယ်ကိုဝန်ဖျက်ချမလားကလေးမွေးမလားဆိုတာမှာကိုဝန်ဖျက်ချတာကကလေးမွေးလိုက်ရတာထက်ပိုပြီးတော့လွယ်ကူပုံရပါတယ်
1983ခုနှစ်ကစလို့အမေရိကန်နိုင်ငံတော်ဝန်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့တရီသားဖျက်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်ကခံရခဲ့တဲ့တရားသူကြီး၃ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကပြန်ပယ်ဖျက်လိုက်တာပါဒီလိုပယ်ဖျက်ပြီးပြည်နယ်အလိုက်ဥပဒေပြဋ္ဌာန်းခွင့်ပြုလိုက်တဲ့အခါမှာတော့ Ohio ပြည်နယ်ကလည်းနှလုံးခုန်တံကိုစကြရခြင်းတရေသား6ပတ်အရွယ်မှာကိုဝင်ဖျက်ချခွင့်ကိုပိတ်ပင်လိုက်ပါတယ်ဒီအတွက်အခက်တွေ့ကြတာပါ
I have to get it done.
ဒီကိစ္စအမြန်ပြီးစင်လာပါပြီ။နောက်ထပ်မဆောက်နိုင်တော့ပါဘူး။ဒီကိစ္စမပြီးမချင်းတခြားကိစ္စတွေကိုပြစ်ထားရတာပါ။နောက်ထပ်ကလေးမွေးဖို့စိတ်ပိုင်းဆိုင်ရာအရာရောငွေရေးကြေးအရာရောလုံးဝအဆင်မပြေပါဘူး
။ကိုဝင်ဖျက်ချခွင့်ပိတ်ပင်လိုက်ခြင်းကစပြီးတော့ဒေတန်မျိုးကအစည်းကမ်းကကိုဝင်ဖျက်ချလို့သူရာနဲ့ချီကိုမိုင်120အဝေးအင်ဒီယားနာပြည်နယ်ကအစည်းကမ်းကိုလွှဲပြောင်းပေးပါတယ်။အဲ့ဒီအစည်းကမ်းမှာတော့ဒရေသား73မိနစ်6ရက်အရွယ်အထိဖျက်ချနိုင်ပါတယ်။
Now there's a sense of
safe puban taw ka yau ya da ri pi aku lo phyat chat nai na chang kan kaung le lo pyo cha be me dilo khwin yin mi ya de tacha su ri twat taw sin sa mi ba de
aku kha ma raw indiana pi ne ga le ko un phyat chat kwen a lo ni ba ko ta si lai pi la me september 15 ye ni ma di u be sa tin tat win ma wa da chang abba ha ha indiana ko a myan song twa pho song phyat lai ba de
Like generally in good
spirit. စိတ်ထဲမှာဒီအနေနဲ့ရှိပါတယ်။စိတ်မကောင်းဖြစ်တာဝမ်းသာတာမျိုးလည်းမရှိပါဘူး။ကိုဘာလို့မှလဲဆိုတော့ကိုတိပေးတာပါ
။အခုလိုအခက်အခဲတွေကြောင့်နောက်ထပ်ဒီလိုအခြေအနေအရောက်ခံမှာမဟုတ်ဘူးလို့လည်းဆိုပါရတယ
်။
အခုတော့အားလုံးပြီးသွားပါပြီ။ရှေ့ဆက်ရှောက်လန်းရမယ့်ဘဝအတွက်ပြင်ဆင်တာပါ။ဒီလိုအမှားမျိုးထပ်ပြီးတော့အဖြစ်မခံပါဘူး
။စည်းကမ်းကိုရောက်လာတဲ့ဒရီသားဖျက်ချလို့ရင်းအားစုကမရင်းချစ်ခံရတာဒရီသားပုံမှန်နေရာမှာမရှိတာတချို့ကတော့ကိုဝင်တားစီအလုပ်မလုပ်တာကြောင့်ဖြစ်ပါလေ။စည်းကမ်းတွေပေးလိုက်ရပြီမလဲ။တတ်နိုင်ကြတော့ပြည်သွားမှာဖြစ်တယ်လို့စည်းကမ်းဝန်ထမ်းတွေကပြောပါရခင်ဗျာ
။ကိုအောင်အောင်တင်ပြပေးကြတာပါခင်ဗျာ။ခုဆက်ပြီးတော့ ISP မြန်မာရဲ့မြန်ငင်းကျဲမဆုအစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လင်းနှစ်တာကာလအတွင်းပထမ9လမှာဝင်ရောက်ခဲ့တဲ့နိုင်ငံခြားရေးနှင်းမြှုပ်နှံမှုတွေကိုကာလာဒူနိုင်ရှင်ရဲ့2022ခုနှစ်မှာကအ ਨੇ ဆုံးဖြစ်ပါတယ်။နိုင်ငံခြားရေးနှင်းမြှုပ်နှံမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုစူးစိပြီးမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာကမြန်ငင်းကျဲမဆုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ခုနှစ်ပထမ9လမှာဝင်ရောက်ခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏဟာပြီးခဲ့တဲ့၄နှစ်တာအတွင်းမှာအ ਨੇ ဆုံးဖြစ်ပါတယ်။ဒါကြောင့်အာဏာသိမ်းခဲ့တဲ့မနစ်ကနဲ့နိုင်ရှင်တောင်ထောက်ဝက်ကျော်လျော့နေသွားတာပါ။လျော့နေသွားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိပါတယ်။အရင်နှစ်ပထမ9လမှာအမေရိကန်ဒေါ်လာ 3.4 ဘီလီယံကျော်ရှိပေမဲ့အခုနှစ်မှာ 1.6 ဘီလီယံပဲရှိပါတော့တယ်။2019ခုနှစ်ပထမ9လမှာအမေရိကန်ဒေါ်လာ 2.8 ဘီလီယံကျော်2020ပြည့်နှစ်ပထမ9လမှာ 3.8 ဘီလီယံကျော်ရှိခဲ့ပါတယ် အခုနှစ်အတွင်းနိုင်ငံချင်းနှိမ့်နှံမှုအမေရိကန်ဒေါ်လာ 1.6 ဘီလျံကျော်ရှိခဲ့တဲ့အထက်အများဆုံးကဇူလိုင်လမှာဝင်ရောက်ခဲ့တာပါဇန်နဝါရီလမှာအမေရိကန်ဒေါ်လာတန်260ကျော်ဝင်ခဲ့ပြီးဖေဖော်ဝါရီလမှာအမေရိကန်ဒေါ်လာ24သန်းအထိတိတိတသားကျသွားပါတယ်မတ်လမှာအမေရိကန်ဒေါ်လာ116သန်းကျော်အထိပြန်တက်လာပါတယ်ဒါပေမဲ့ဧပြီလမေလနဲ့ဇွန်လတွေမှာအမေရိကန်ဒေါ်လာ10သန်းအောက်သာဝင်ရောက်ပါတယ်ဇူလိုင်လမှာတော့အမေရိကန်ဒေါ်လာ1200နီးပါးအထိပြန်တက်ခဲ့ပါတယ်ဒါကြောင့်တစ်လအတွင်းမှာရင်းနှီးမြှုပ်နှံမှုအစ180နီးပါးမြင့်တက်သွားခဲ့တာဖြစ်ပါတယ်ခုနှစ်ပထမ9လတာအတွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တာကအာဆီယံနိုင်ငံတွေပဲဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 1.3 ဘီလျံကျော်ရှိခဲ့တာပါ။တရုတ်ရင်းနှီးမြှုပ်နှံမှုကဒုတိယအများဆုံးဖြစ်ပြီးအမေရိကန်ဒေါ်လာ258သန်းကျော်ဝင်ရောက်ခဲ့ပါတယ်။အာဆီယံနဲ့တရုတ်ရင်းနှီးမြှုပ်နှံမှုကိုနှိုင်းယှဉ်ရင်အာဆီယံက5ဆကျော်များနေပါတယ်။ AUKUS ၊ ကွတ်နယ်ဤအဖွဲ့တွေအားလုံးပေါင်းမှာအမေရိကန်ဒေါ်လာ11သန်းကျော်သာရှိခဲ့ပါတယ်ဒီခုနှစ်လတာအတွင်းမှာမြန်မာနိုင်ငံကိုနိုင်ငံပေါင်း73နိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေဝင်ရောက်ခဲ့ပါတယ်အဲ့ဒီနိုင်ငံတွေထဲမှာတောင်ကိုရီးယားထိုင်ဝမ်ဂျပန်အင်ဒိုနီးရှားနယ်သာလန်နဲ့အိန္ဒိယလိုနိုင်ငံတွေပါဝင်ကြပါတယ်စင်ကာပူကအမေရိကန်ဒေါ်လာ1ဘီလျံကျော်နဲ့အများဆုံးဖြစ်ခဲ့ပြီးဂျီတိန်ကအမေရိကန်ဒေါ်လာ3သိန်းကျော်နဲ့အနည်းဆုံးရင်းနှီးမြှုပ်နှံခဲ့တာပါပုံမှန်ရင်းနှီးမြှုပ်နှံမှုဝင်ရောက်လေးရှိတဲ့52နိုင်ငံထဲမှာကျန်39နိုင်ငံကဝင်ရောက်မှုမရှိခဲ့ပါဘူ
းSP မြန်မာရဲ့မြင်ကွင်းကျဲမဆူများအစီအစဉ်ကိုနားဆင်ကြရတာပါခုဆက်ပြီးတော့ကဘာတလောခီးသွားအစီအစဉ်ကိုတင်ဆက်ပါဦးမယ်စပိန်နိုင်ငံကတလိုနီးယားနယ်မှာဇန်နဝါရီလကုန်ပိုင်းရောက်တိုင်းချက်သွန်စားပွဲကိုကျင်းပပါတယ်ဒီနယ်မှာအထူးစိုက်ပျိုးတဲ့ကယ်ဆော့အမျိုးသားချက်သွန်တွေကိုဘယ်သူအများဆုံးစားနိုင်တယ်လဲပြင်ကြတာဖြစ်ပါတယ်ဒီဒေသကနေအလေးထားကြတဲ့ချက်သွန်စားပွဲတော်စီကိုမဆူမြမွန်နဲ့အတူကဘာတလောခီးသွားအစီအစဉ်ကနေရှုစားကြအောင်ပါခင်ဗျာ
စပိန်နိုင်ငံအရှေ့မြောက်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားနယ်မှာစောင်းရာသီရောက်တိုင်းဒီနယ်သားတွေအလေးထားစားကြတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေပေါ်ပါတယ်ချက်သွန်တွေကိုရိတ်သိမ်းပြီးတာနဲ့မီးပူပေါ်ပြစ်တဲ့မီးဖုတ်ပြီးတော့ခရမ်းကျင်သီးမီးဖုတ်၊ငရုတ်သီးပွားမီးဖုတ်တို့နဲ့လုပ်ထားတဲ့ဆော့စ်တို့နဲ့တို့စားတာပါကက်တလိုနီးယားနယ်မှာအဓိကထားစိုက်ပျိုးတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေကချက်သွန်မိတ်ခက်ချီချီပုံစံဖြစ်ပါတယ်အလုံးတုတ်တုတ်ချက်သွန်မိတ်လိုဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးထားတာမို့ထူးခြားတယ်လို့ပြောကြတာပါကယ်ဆော့ချက်သွန်တွေကပုံမှန်ဟင်းချက်ချက်သွန်တွေလောက်လည်းမမှော်ပါဘူး။ဒီနယ်ကမိသားစုထမင်းဝိုင်းတိုင်းမှာမပါမဖြစ်တဲ့ကောက်ဆူတာတာလို့စပိန်လိုပြောတဲ့ကယ်ဆော့ချက်သွန်မီးဖုတ်ဟင်းလျာကိုဘလောက်အလေးထားလဲဆိုရင်ဒီချက်သွန်မျိုးစားထွက်တဲ့ Vaiz မြို့မှာဇန်နဝါရီလကုန်ရောက်တိုင်းမှာချက်သွန်စားပွဲတော်ကိုကျင်းပပါတယ်။ကောက်ဆူတာတာချက်သွန်မီးဖုတ်စားပွဲတော်ကို1982ခုနှစ်ထဲက Vaiz မြို့မှာနှစ်စဉ်ကျင်းပလာခဲ့ပြီး2020ခုနှစ်တုန်းကပဲကိုဗစ်ကရောဂါကြောင့်ပြိုင်ပွဲမလုပ်ဖြစ်ခဲ့တာပါ။ပွဲတော်ချိန်ဆိုချက်သွန်စားပြိုင်ပွဲကျင်းပတဲ့မြို့လယ်ရင်ပြင်ပတ်လည်မှာပြည်သက်3000ကျော်လောက်လာရောက်ဆင်နွှဲကြလေရှိပါတယ်။ရိုးရာကက်တလန်နဲ့တောင်တူလယ်သမားအဝတ်အစားတွေဝတ်ထားကြသူတွေကကယ်ဆော့ချက်သွန်တွေကိုမိသွေးမိဖို့တွေပေါ်မှာမိဖို့ကြပါတယ်။ပြိုင်ပွဲစပြီဆိုရင်တော့အဲ့ဒီချက်သွန်မိဖို့တွေကိုပြိုင်ပွဲဝင်သူက45မိနစ်အတွင်းအများဆုံးစားနိုင်သလောက်စားကြရတယ်လို့ပွဲစီစဉ်သူတွေကရှင်းပြပါတယ်
။ Como hay año de pandemia tenemos 10 concursantes, los otros años teníamos 20.
ဒီနေ့မှာတော့ကာယောဂါကြောင့်ဝင်ပြိုင်တဲ့လူ၁၀ယောက်ပဲရှိပါတယ်။ပုံမှန်ဆိုအယောက်20ဝင်ပြိုင်တဲ့ပွဲပါ။ပြိုင်ပွဲကြချိန်ကတော့45မိနစ်ဖြစ်ပါတယ်။ပွဲစပြီးဆိုရင်ပြိုင်ပွဲဝင်တဲ့လူတယောက်ချင်းစီကိုချက်သွန်50စီပေးပါတယ်။အပြိုင်စားနေကြချိန်ထပ်လူချင်းနေဆိုရင်ကျွန်တော်တို့ထပ်ပြီးပေးပါတယ်။ပြိုင်ပွဲဝင်သူတယောက်ချင်းစီဘယ်လောက်အများကြီးစားသလဲဆိုတာအလေးချိန်မှတ်ထားပါတယ်။အစားပြိုင်တဲ့သမတ်ချင်းပြည့်သွားရင်မစားနိုင်မဲ့ကြံနေတဲ့ချက်သွန်တွေရဲ့အလေးချိန်ကိုချိန်ပါတယ်။အဲ့ဒီနည်းနဲ့ဘယ်သူကဘယ်လောက်များများစားထားသလဲဆိုတာကျွန်တော်တို့သိရပါတယ်
။အခုလိုချက်သွန်မီးဖုတ်စားတာ19ရာစုအကုန်ပိုင်းလောက်ကစားတယ်လို့ဒေသခံတွေကပြောပါတယ်။တောင်သူတွေတနည်းမှာချက်သွန်မီးဖုတ်ထားရေးမိသွားကြလို့အပေါ်ယံပိုင်းတူးသွားပြီမဲ့အဲ့ဒီတူးနေတာတွေကိုဖယ်ပြီးတော့ အထက်ကစက်တံကိုစားကြည့်တဲ့အခါမှာချိုပြီးတော့ညဉ့်ညံ့တဲ့အရသာကိုတီးသွားကြတာလို့ဆိုပါတယ်အဲ့ထဲကစားလို့ကြောက်ဆူတာတာချက်သွန်ပြီးဖုတ်ကိုဟင်းလျာတစ်ခုအနေနဲ့အထုတလေစားကြတာဖြစ်ပါတယ်။ပြန်ပွဲဝင်သူတွေအနေနဲ့ကအများဆုံးစားနိုင်တယ်ဆိုတာထက်သူတို့နေရဲ့ရိုးရာအဆင်အလာကိုထိရရောက်တယ်ဆိုတာပြသနိုင်တဲ့အတွက်ဂုဏ်ယူစရာဖြစ်တယ်လို့ပြောပါတယ်
။ Muy contento la verdad porque es la segunda vez que participo y tenía ganas de a ver si conseguía esta segunda vez conseguía el título.
တိတ်ပြောပါတယ်ကျွန်တော်ဒါဒုတိယအကြိမ်ဝင်ပြိုင်တာပါ။လွန်ခဲ့တဲ့နှစ်နှစ်ကဝင်ပြိုင်ခဲ့ကြတဲ့ကအရန်နိုင်ကျင်တာပါ။ဒါပေမဲ့အဲ့ဒီတော့ကဒုတိယဆုပဲရခဲ့ပါတယ်။အခုတော့နောက်ထပ်ရည်မှန်းချက်တစ်ခုပြည့်သွားပြီမို့တိတ်ကိုဝမ်းတာရပါတယ်
။သူကတော့45မိနစ်အတွင်းမှာချက်သွန်138ခုစားပြီးတော့ပထမဆုရသွားတာပါ။45မိနစ်အတွင်းမှာချက်သွန်100ထက်မလဲစားရတာကလည်းလွယ်တော့မလွယ်ပါဘူး
။ Los primeros 50 muy bien, casi en 14 minutos los tenía acabado. Luego ya con el
ပထမတော့ကျွန်တော်တော်တော်စားနိုင်ပါတယ်။16မိနစ်အတွင်းချက်သွန်50လုံးကောင်စားနိုင်ပါတယ်။ဒုတိယတစ်တုပ်လည်းထပ်ပြီးရောကျွန်တော်စားတာနေလာပါတယ်။နောက်ဆုံးအတုပ်ရောက်တော့တော်တော့ကိုမစားနိုင်တော့ပါဘူးပွဲပြီးချိန်မှာကြက်သွန်3-4လုံးလောက်မစားနိုင်ပဲကြာနေပါတယ
်ကြက်သွန်စားပွဲတော့မှာကြက်သွန်အများဆုံးစားနိုင်သူကိုပဲစုပေးတာမဟုတ်ပါဘူးအကောင်းဆုံးကြောက်ဆော့ကြက်သွန်တွေကိုစိုက်ပျိုးနိုင်သူလည်းသမားစုရိုမက်စကိုဆော့စ်အကောင်းဆုံးလုံနိုင်သူစုစတဲ့စုတွေလည်းပေးပါတယ
်la fiesta de la calzurada en Valle pues tiene una relevancia
ကြက်သွန်စားပွဲတော့က Boris Mew အတွက်သိအရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ကျွန်တော်ထင်တော့ကက်တလိုနီးယားနယ်မှာရေပန်းအစားဆုံးအစားအသောက်ပွဲတော်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့ကက်တလန်နယ်သားတွေအတွက်ကတော့မိသားစုတွေမိတ်ဆွေတွေစုံကြစားသောက်ကြတိုင်းဒီချက်သွန်ဟင်းကမပါမဖြစ်ပါ
။ကယ်ဆော့ချက်သွန်တွေနှုတ်ပြီးတာနဲ့တန်းပြီးတော့မီးသွေးမီးဘောပေါ်တဲ့မီးဖုတ်ကြလေးရှိပါတယ်။မီးဖုတ်ပြီးသွားရင်ချက်သွန်တွေကိုအေးမသွားအောင်လို့အစည်းလိုက်သတင်းစာဆက်ကူနယ်ပဲဖြစ်ဖြစ်တတုဆက်ကူပြားနယ်ပဲဖြစ်ဖြစ်ပတ်ထားကြပါတယ်။ကျလ်ဆော့ချက်သွန်မီးဖုတ်တွေကိုစားကန်နီးမှအပေါ်ကတူးနေတဲ့အလွှာကိုခွာချပြီးတော့ရိုမက်စကိုဆော့စ်နဲ့တိုးစားကြတာပါရိုမက်စကိုဆော့စ်ကတော့ယောမခစ်ထဲကစားကြတဲ့ဆော့စ်လို့ပြောပါတယ်ချက်သွန်ဗျူခရမ်းချင်သီးရုပ်သီးဘွားအယ်မွန်သီးတို့ကိုမီးဖုတ်ပြီးတော့တန်လွင်စီရှာလကာရီထည့်ပြီးရော့ချိတ်လုပ်ထားတဲ့ဆော့စ်ဖြစ်ပါတယ်ခတ်ရှည်ရှည်အလုံးတုတ်တုတ်ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးရတဲ့ကျလ်ဆော့ချက်သွန်မျိုးတွေကိုစပိန်နိုင်ငံနဲ့ပြင်သစ်နိုင်ငံကဒေသတချို့မှာစိုက်ပျိုးကြပါတယ်ဒါပေမဲ့ဒီချက်သွန်မျိုးတွေမူလအစထွက်တာကတော့စပိန်နိုင်ငံကက်တလိုနီးယားနေတဲ့က Vice မျိုးဖြစ်တယ်လို့ EU ဥရောပသမ္မတရဲ့ပထဝီအညွှန်းမှာတရားဝင်ညွှန်ပြသတ်မှတ်ထားပါတယ်ရှင်ကျွန်မဆူမြတ်မောင်ပ
ါမဆူမြတ်မောင်စီစဉ်တင်ဆက်တဲ့ကမ္ဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ View American အတန်းရဲ့အင်္ဂါနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာခုဆက်ပြီးတော့ဒီနေ့ကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတမောင်တန်းကတင်ပြပေးပါအောင်မယ်
မနက်ကမှစစ်တပ်ကအာဏာသိမ်းပြီးအကျဉ်းတောင်တွေတွင်သိမ်းဆုံးသွားခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်စစ်တပ်နဲ့ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီလိုသိမ်းဆုံးမှုတွေကိုမသိကြိုးကြုံပြုပြီးစုံစမ်းစစ်ဆေးတာအရေးယူတာမျိုးမရှိတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်လေ့လာရေးဖွဲ့ HRW ကဒီနေ့ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်ယူကရိန်းရဲ့ထိုးစစ်ကြောင့်ရုရှားတပ်တွေဖြိုဖျက်ဆုတ်ခွာသွားခဲ့တာကိုအောက်ဘက်ဖြစ်ကြေညာမဲ့အစားလာမယ့်တိုက်ပွဲတွေကိုအမေရိကသမ္မတဂျိုးဘိုင်ဒန်နဲ့တခြားအမေရိကန်ခေါင်းဆောင်တွေကမျှော်မြင်စဉ်းစားနေကြပါတယ်။စစ်ခေါင်းဆောင်တွေကလည်းယူကရိန်းကိုလက်နက်တွေပို့မှုပံ့ပိုးရေးနဲ့လက်ချစ်ပေးအစီအစဉ်တွေကိုချမှတ်နေကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားလူဝင်မှုကြီးကြပ်ရေးနဲ့တခြားပြဿနာတွေကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးပြည်ရောအောင်ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတင်းလာနေကမက္ကဆီကိုသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရီဒါနဲ့တွေ့ဆုံခဲ့ပါတယ်။ကွန်တူဘရစ်လိန်ပြမာကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်စာပနာကိုတက်ရောက်ဖို့မြန်မာနဲ့ရုရှားနဲ့ဘင်္ဂလားဒေ့ဘယ်လာရုစ်တိုင်းကကိုယ်စားလှယ်တွေကိုပြည်ထိုင်ကဖိတ်ကြားတာမရှိဘူးလို့ပြည်ထိုင်နိုင်ငံဂျာယီဝင်ကြီးဌာနကဒီကနေ့ပြောခဲ့ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတမောင်တန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။VOA စီစဉ်နေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လုံခြုံစံနာတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.